Welcome to the Voice of America in Burmese.
မင်္ဂလာပါတော်တော်ရှင်များခင်ဗျာ VOA American တဲ့2022ခုနှစ်မေလ22ရက်စနေနေ့မနေ့ဘက်အစီအစဉ်တွေကို American ပြည်တော်စု Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line number 32 40 48 50တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်အောင်မြတ်သူပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်သွားမှာပါဒီကနေ့မနက်ခင်းအစီအစဉ်မှာတော့နောက်ဆုံးရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင
်ဒီအသိဉာဏ်နဲ့ဆိုရင်ဒီနိုင်ငံတွေကဒီအခြေအနေကပုံပြီးပြင်းထန်တဲ့အခြေရောက်တဲ့တုံ့ပြန်မှုတွေလာနေတယ်လို့မျှော်လင့်နေပါတယ်ဟုတ်က
ဲ့ NLD တို့တော့အမတ်တူကပြောတော့တာပါအပြည့်စုံတော့နောက်ပိုင်းမှာကြားကြမှာပါဆက်လက်ပြီးတော့ဆန္ဒပြသူတွေကိုစစ်တမ်းနဲ့ပေးနေတဲ့ KNPP ဒေသကတိုက်ပွဲသတင်းတကြောပြန်ကိုပစ်ကြောက်စည်းကွက်မတီမငိမ်ဖြစ်နေတဲ့တရုတ်မြန်မာနယ်စပ်ကုံတွယ်ရေးသတင်းအပအဝင်ကမ္ဘာသတင်းမီဒီယာတွေကမြန်မာစာအုပ်တွေကိုနားဆင်ရမှာပါအစီအစဉ်နောက်ပိုင်းမှာတော့ Mac Computer ရဲ့အမျိုးသမီးကဏ္ဍသုတဆုံလင် American တခွင်နဲ့သိပ္ပံနိမိညာအစီအစဉ်တွေကိုနားဆင်ရမှာဖြစ်ပါတယ်အခုတော့စနေနေ့မနေ့ဖက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုအောင်လွင်ဦးတို့ကပြောပြပေးပါဦးခင်ဗျာ
အာနာတင်းထားတဲ့စစ်တပ်ရဲ့လုံခြုံရေးတပ်တွေကချင်းပြည်နယ်မင်းတပ်မြို့မှာအရတားပြည်သူတွေကိုတိုက်ခိုက်နေတာကြောင့်လူသားချင်းစာနာမှုဆိုင်ရာဒေသရင်းအခြေအနေဟာစိုးရိမ်ရတဲ့အနေအထားကိုရောက်နေပြီလို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ပြောခွင့်ရစတက်ဖန်ဒူဂျရစ်ကတောက်ကြံတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်
of Mindat in Chin State and there have been reports of indiscriminate attacks by the security forces against civilians
resulting in တက်တွေက Mindat ဒေသကအရသာပြည်သူတွေအပေါ်မှာဆန်းစစ်ခွဲခြားမှုမရှိဘဲတိုက်ခိုက်နေတာကြောင့်အရသာထိခိုက်တိုက်ဆုံးမှုတွေရှိနေတယ်လို့နေအိမ်တွေကနေဆန့်ခွာထွက်ပြေးရသူတွေပါရှိနေပါတယ် Mindat မှာမေလ7ရက်ကစပြီးတိုက်ခိုက်မှုတွေတိုးလာတဲ့အတွက်နေအိမ်တွေကနေထွက်ပြေးပုန်းရှောင်နေရသူ4000နီးပါးရှိနေတယ်လို့အနာဝန်ချင်းကတောတောင်တွေထဲပုံအောင်နေရသူကလည်းထောင်နဲ့ချီရှိမယ်လို့ယုံကြည်ရကြောင်းပြောတော်တာပါ။တိုက်ပွဲတွေပြင်းထန်နေချိန်မှာအရတားအများပြားကိုဘေးလွတ်ရာထွက်သွားကမပြုတ်ခဲ့သလိုဒေသခံအရတားတွေကိုစစ်တပ်ကလူသားဒိုင်းတပွဲအုံချတာနဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေကိုလိမ်မန်းဆိုင်ရာစော်ကားမှုတွေရှိနေတဲ့ဆိုတဲ့သတင်းတွေရတဲ့အတွက်ဌာနကုလသမဂ္ဂအဖွဲ့ကစိတ်ပူနေကြောင်းလည်းပြောပါတယ်။ဒါအပြင်ဒေသခံအများပြားဟာစားနပ်ရိက္ခာတောက်သုံးရေးနေထိုင်ရာအမိုးကာနဲ့ကျမရေးဆောင်ရှောက်မှုတွေအရေးကြီးလိုအပ်နေကြောင်းနဲ့ဒါကိုဖြည့်ဆည်းပေးဖို့ကုလသမဂ္ဂနဲ့မိတ်ဆွေအဖွဲ့တွေကကြိုးစားပေမဲ့အဲ့ဒီဒေသမှာတိုက်ပွဲတွေဆက်ဖြစ်နေတယ်လို့လမ်းပိတ်ဆို့မှုတွေရှိနေတဲ့အတွက်အခက်ကြုံနေရတယ်လို့လည်းပြောပါတယ်။လုံခြုံရေးတပ်တွေအနေနဲ့အရသားတွေနဲ့ပြည်သူပိုင်အဆောက်အုံတွေမထိခိုက်အောင်ထိန်းသိမ်းသိမ်းသိမ်းလုပ်ဖို့ပြစ်မှတ်ကိုခွဲခြားဖို့အင်အားအလွန်ကျုံမတုံးဖို့နဲ့အရသားတွေကိုကာကွယ်ဆောင်ရှောက်ကြဖို့လည်းကုလသမဂ္ဂကတောင်းဆိုပါတယ်။ဒါအပြင်ကုလသမဂ္ဂရဲ့လူသားချင်းစာနာမှုအကူအညီတွေလုံခြုံမှုရှိရှိအနှောက်အယှက်မရှိပေးနိုင်အောင်လုပ်ပေးဖို့လည်းတောင်းဆိုခဲ့ပါတယ်။မြန်မာနိုင်ငံရဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးထိုင်းနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတိန်းစထရက်နာဘတ်နာဟာတနင်္လာနေ့မနက် 7:00 မှာအွန်လိုင်းသတင်းစာရှင်းလင်းပွဲပြုလုပ်မှာဖြစ်ကြောင်းလည်းအတွင်းမှုချုပ်ရုံပြောခွင့်ရကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ဖြိုခွင်းမှုကြောင့်လူပေါင်း900ကျော်တိဆုံနေရကြောင်းမီဒီယာတွေရဲ့ပြောကြားချက်ဟာချက်ကားပြောရတာဖြစ်ပြီးတကယ်တမ်းကထက်ဝက်လောက်ပဲရှိကြောင်းစစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးမဲအောင်နိုင်ကကျေသပရီနဲ့ဖီနစ်ရုပ်တံမေးမြန်းကမ်းမှာပြောကြားလိုက်ပါတယ
်ဒီ900လောက်စင်းမရှိအင်းမရှိနဲ့ပြောကြတဲ့900လောက်တည်တဲ့ကိစ္စကိုဒီမီဒီယာနဲ့ပြီးတော့ထည့်ပြောတာကပြတ်တမှုမရှိဘူးလို့ကျွန်တော်ကပြောလို့ရတယ်။တကယ်သေးတာတော့300နီးပါးလောက်တော့ရှိပါတယ်။ရဲမှလည်းသေးတဲ့လူအများကြီးရှိတယ်။ရဲမှလည်း48ယောက်ကျွန်တော်သေခဲ့တယ်။ရဲ48ယောက်200ကျော်ထဏ်ရရတယ
်။တရုတ်သတင်းတော့ဖူရှောင်ကျင်းကတရုတ်နိုင်ငံဘေကျင်းကနေပြည်တော်ကဗိုလ်ချုပ်မှူးကြီးကိုအွန်လိုင်းကနေမေးမြန်းခဲ့တာဖြစ်ပြီးဒါဟာအရတားစုဝလက်ကနေအာဏာသိမ်းယူခဲ့တဲ့ကစပြီးစစ်ကောင်စီအကြီးအကဲရဲ့ရှာရှာပါပါဖြေကြားချက်လည်းဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကချက်မှတ်ထားတဲ့အနာဂတ်အစီအစဉ်တွေကိုဆွေးနွေးထားတဲ့ဒီအင်တာဗျူးတစ်စိတ်တစ်ပိုင်းကိုတောက်ကြံနဲ့ညနေပိုင်းမှာထုတ်လွှင့်ခဲ့တာပါ။အာဏာသိမ်းလိုက်တဲ့စစ်တပ်ဟာမြန်မာနိုင်ငံကိုပါတီစုံဒီမိုကရေစီစနစ်နဲ့ဖက်ဒရယ်ကိုအခြေခံတဲ့ပြည်ထောင်စုဖြစ်လာအောင်လုပ်နေတာဖြစ်ကြောင်းလည်းဗိုလ်ချုပ်မှူးကြီးကပြောပါတယ်။ မြန်မာနိုင်ငံမှာနှစ်ပေါင်း50ကျော်စစ်တပ်အုပ်ချုပ်နေရကနေဒီမိုကရေစီလမ်းကြောင်းပေါ်ပြန်လဲရှောက်လန်းလာတာတိတ်မကြသေးခင်မှာပဲအခုဖေဖော်ဝါရီ1ရက်မှာစစ်တပ်ကအာဏာပြန်ပြီးသိမ်းလိုက်တာလည်းဖြစ်ပါတယ်ဒီမိုကရေစီအရသာကိုမီးဆန့်မိနေပြီဖြစ်တဲ့ပြည်သူအများစုကစစ်အာဏာသိမ်းတာကိုလက်မခံဘဲအာဏာဖီဆန်လာကြတာကြောင့်စစ်တပ်နဲ့ရဲတွေကအင်အားသုံးချိန်မုံနေတာရဲပေါင်း100ကျော်လာပြီဖြစ်ပါတယ်စစ်တပ်အာဏာသိမ်းခဲ့ခြင်းကဆက်ပြီးမေလ21ရက်နေ့အထိတည်ဆုံရတဲ့ဆန္ဒပြပြည်သူက812ယောက်ရှိနေပြီဖြစ်ပြီးအဖမ်းခံရသူက4258ယောက်ရှိနေတယ်လို့နိုင်ငံရေးကျင်းသားများစောင့်ရှောက်ရေးအသင်းကသတင်းထုတ်ပြန်ထားပါတယ်။ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုစစ်ကောင်စီက2020ရွေးကောက်ပွဲမဲမသမမှုရှိတဲ့ဆိုတဲ့ဆွဆွဲချက်နဲ့ဖျက်သိမ်းပစ်နှံခြင်းရှိနေတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးဒါဟာစစ်ကောင်ဆောင်တွေမြန်မာနိုင်ငံကိုနှစ်ရှည်လမြောက်အုပ်ချုပ်နိုင်ဖို့အတွက်လုပ်နေတာဖြစ်ကြောင်းNUG အမျိုးသားညီညွတ်ရေးအစိုးရအဖွဲ့ပြောခွင့်ရဖြစ်တဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆာဆာကပြောကြားလိုက်ပါတယ်စစ်ကောင်စီကအခန့်အထားတဲ့ရွေးကောက်ပွဲကော်မရှင်က NLD ကိုရွေးကောက်ပွဲဝင်ခွင့်ပိတ်ပင်ကြောင်းကြေညာချက်ဟာလူမှုဆန္ဒကိုဆန့်ကျင်ပြီးစစ်အုပ်ချုပ်မှုတက်တန်းရှည်အောင်ဒီမိုကရေစီကိုဗျောင်ဗျောင်တင်းတင်းချိုးဖောက်နေတာဖြစ်ကြောင်းဒေါက်တာဆာဆာက Redress ရဲ့မေးမြန်းချက်ကိုအီးမေးလ်ကနေပြန်ကြားခဲ့တာဖြစ်ပါတယ်နိုဝင်ဘာရွေးကောက်ပွဲမှာမဲမသမမှုတွေရှိခဲ့တဲ့အတွက်NLD ပါတီကိုဖျက်သိမ်းမလားမဲမတမာမှုကျူးလွန်ခဲ့သူတွေကိုပဲအရေးယူမလားဆိုတာကိုစဉ်းစားဆောင်ရွက်သွားမှာဖြစ်ကြောင်းနေပြည်တော်မှာတောက်ချနေခြင်းပါတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေတွေ့ဆုံပွဲမှာစစ်ကောင်စီကနေခန့်ထားတဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းစိုးကပြောကြားခဲ့တာပါစစ်တပ်အာဏာသိမ်းပြီးချိန်ကလေးကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်အပါအဝင် NLD ခေါင်းဆောင်ပိုင်းတွေကိုဖမ်းဆီးထားတာဖြစ်ပြီးပါတီဝင်အတော်များများကတော့ထွက်ပြေးတိမ်းရှောင်နေရတာပါ February 1ရက်စစ်တပ်အာဏာရယူရမှာအဓိကအကြောင်းပြချက်ကရွေးကောက်ပွဲတွင်မဲမတမာမှုရှိတဲ့ဆိုတဲ့ဆွဆွဲချက်ဖြစ်ပြီးနိုင်ငံတကာအတိုင်းဝန်းကရော NLD ကပါဒီအကြောင်းပြချက်ကိုလက်မခံကြပါဘူးစစ်တပ်ကတော့နှစ်နှစ်တွင်းရွေးကောက်ပွဲအစ်စ်ကိုပြန်ပြီးကျင်းပပေးမယ်လို့ကြေညာပေးထားပါတယ်တကြောပြန်ကိုဗစ်ရောဂါကူးစက်မှုတွေကျုံနေရတဲ့ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတွေပါဝင်ကူးစက်များကိုဗစ်ရောဂါပိုးအမျိုးအစားတဲ့ကူးစက်သူရွှေ့ပြောင်းအလုပ်သမား15ယောက်နဲ့ထိုင်းနိုင်ငံသား21ယောက်စုစုပေါင်း36ယောက်ကိုပထမဆုံးကျင်းဖြစ်တဲ့စစ်ဆေးတွေ့ရှိရတယ်လို့ထိုင်းကျန်းမာရေးအရာရှိတွေကပြောပါတယ်။ဘန်ကောက်မြို့ကဆောက်လုပ်ရေးလုပ်ငန်းခွင်မှာအလုပ်လုပ်နေတဲ့မြန်မာနိုင်ငံသား10ယောက်နဲ့ကမ္ဘောဒီးယားနိုင်ငံသား5ယောက်မှာမျိုးဗီဇပြောင်းပို့တဲ့ကူးစက်နေတာတွေ့ရတယ်လို့လည်းဆေးသိပ်ပံဌာနအကြီးအကဲကပြောပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့လက်ရှိအရက်ကအီတလီထိုင်းဆောက်လုပ်ရေးကုမ္ပဏီမှာနိုင်ငံခြားသားအလုပ်သမားတွေပါဝင်အလုပ်သမား1000ကျော်ကိုဗစ်ရောဂါပိုးအကူအဆက်ခံနေရပြီးဒီထဲမှာရွှေပြောင်းမြန်မာအလုပ်သမားအများပြားပါနေတယ်လို့ရွှေပြောင်းအလုပ်သမားရေးကွန်ရက်ဥက္ကဋ္ဌဦးအောင်ကျော်က VOA ကိုပြောပါတယ
်ကျွန်တော်ဒီထိုင်းနိုင်ငံမှာဆိုတော့အထင်ရှားဆုံးဆောက်လုပ်ရေးကုမ္ပဏီရဲ့အပြန်အလှန်ထိုင်းပေါ့နော်ဒီကျွန်တော်မြန်မာရွှေပြောင်းအလုပ်သမားတွေပါဟုတ်ဒီဆောက်လုပ်လုပ်ငန်းကုမ္ပဏီမှာဟုတ်ကိုယ်တွင်ဒုနာဒီကမှာမြန်မာပြည်ကအများကြီးပါနေပြီကြားနေပါဆင်ရ
ခုရဲ့ပိုင်းတွင်အလုသမား1500ကျော်ကိုယောဂါပိုးဆစ်ဆေးရမှာ1000ကျော်မှာဒီပိုးကူးဆက်နေတာတွေ့ရတယ်လို့လဲထိုင်းဆိုရကသတင်းထုတ်ပြန်ပါတယ်ထိုင်းနိုင်ငံမှာမေလ27ရက်တောက်ကြံနေတဲ့အထက်မှာကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူ3000ကျော်နဲ့သေဆုံးရသူက32ယောက်ရှိနေတာဖြစ်ပြီးစုစုပေါင်းအကူးဆက်ခံရသူကအခုက13,300ကျော်ရှိနေပါတယ်
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 MHz လိုင်းဒိုမီတာ40 kHz 9.13 MHz လိုင်းဒိုမီတာ51 kHz 9.85 MHz နဲ့လိုင်းလက်မီတာ190 kHz 15.5 MHz တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်အမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့တောက်ကြံနေအင်ဂျီရိုမှာတွေ့ဆုံခဲ့ကြပြီးနိုင်ငံမဟာမိတ်ဆက်ဆံရေးခိုင်မာမှုကိုအလေးထားပြောကြားလိုက်ကြပါတယ
် Growing the US-ROK relationship further as we take on new challenges
စင်ကာပူတင်နေရင်ဆိုင်နေခြင်းမှာအမေရိကန်နဲ့တောင်ကိုရီးယားဆက်ဆံရေးကလည်းဆက်လက်အားကောင်းနေပြီးအတူတကွလက်တွဲရင်ဆိုင်သွားမှာဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ကတောက်ကြံနေအင်ဂျီရိုမှာတွေ့ဆုံစဉ်ပြောကြားသွားတာပါတောင်ကိုရီးယားသမ္မတကလည်းနိုင်ငံတကာအရေးအမေရိကန်ကဥဆောင်မှုပေးဖို့တကြောပြန်ရောက်လာတဲ့အပေါ်ကြိုဆိုကြောင်းပြောကြားခဲ့ပါတယ် ထိပ်သီးခေါင်းဆောင်တွေတွေ့ဆုံမှုအတွင်းမှာတော့မြောက်ကိုရီးယားနျူကလ িয়ার ရေးဒေသတွင်းမှာဩဇာရှိန်ဟောကြီးထွားလာနေတဲ့တရုတ်နိုင်ငံအရေးနဲ့ကိုဗစ်ကာယောဂါရေးစတဲ့ကိစ္စတွေကိုဆွေးနွေးလိုက်မယ်လို့လည်းခန့်မှန်းထားတာပါ။အမှန်အင်ဗျူရောမှာပဲအစောပိုင်းကျင်းပခဲ့တဲ့ Medal of Honor တရားကောင်းဆုချီးမြှင့်တဲ့အခမ်းအနားကိုလည်းတောင်ကိုရီးယားသမ္မတတက်ရောက်ခဲ့ပါတယ်။အမေရိကန်စစ်တပ်မှာအမြင့်ဆုံးဂုဏ်သုဆောင်ဆုဖြစ်တဲ့ Medal of Honor ဆုချီးမြှင့်တဲ့အခမ်းအနားမှာပြည်ပခေါင်းဆောင်တို့ကိုပထမဆုံးအကြိမ်ဖိတ်ကြားတာနှစ်နိုင်ငံမဟာမိတ်ဆက်ဆံရေးခိုင်မာမှုကိုပြသတဲ့လို့ရဖြစ်နေတယ်သမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်။ Israel နဲ့ Gaza ဒေသကစစ်သွေးကြွတွေ၁၇ရက်ကြာတက်ခတ်ခဲ့ကြပြီးတဲ့နောက်အပြစ်ခတ်ရက်ဆက်လိုက်တဲ့ပေါ်အမေရိကန်ပါဝင်ကမ္ဘာတဝန်ခေါင်းဆောင်တွေကြိုဆိုလိုက်ကြတယ်လို့အရှေ့လက်ပိုင်းဒေသမှာနိုင်ငံရေးအရာရရှိဖြစ်ရှာဖို့လည်းတိုက်တွန်းလိုက်ကြပါတယ်။ယောပတ်တမက EU ကတော့နှစ်နိုင်ငံအပြန်အလှန်အတိမတ်ပြုလက်ခံရေးကတာတခုတည်းသောအဖြစ်ဖြစ်မယ်လို့ပြောဆိုလိုက်ပါတယ်။စတေးချာတက်ခတ်မှုတွေအတွင်းထိခိုက်ဒေဆုံးမှုတွေအတွက်စိတ်မကောင်းဖြစ်ရကြောင်းလည်း EU နိုင်ငံခြားမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရဲကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့တောက်ချာနေကစအပြစ်ခံရဆဲဖို့ကြားဝင်ဆစ်ဆက်ပေးခဲ့တဲ့အီဂျစ်နိုင်ငံကိုချီးကျူးပြောဆိုလိုက်တယ်လို့ငင်းချမ်းလန်းစာဖြစ်နေလဲပြောဆိုခဲ့ပါတယ်။ပြည်ခရဲ့စေချင်ညာလိုက်တဲ့ပေါ်ဂျာမန်နိုင်ငံခြားရေးဝန်ကြီးဟီကိုမတ်စ်ကလည်းကြိုဆိုလိုက်တယ်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဒိုမနစ်ကရော့ပ်ကတော့ရရှိခံမဲ့အပြစ်ခတ်ရစေဖြစ်စေဖို့နဲ့အရသားတွေသိဆုံးကြရတဲ့လက်ခံနိုင်စရာမရှိတဲ့အကြမ်းဖက်မှုတန်တရာကိုအဆုံးသတ်ကြဖို့လည်းတိုက်တွန်းခဲ့ပါတယ်။အပြစ်ခတ်ရစေလိုက်တဲ့ပေါ်ပြင်သစ်ရုရှားတရုတ်စတဲ့နိုင်ငံတွေကလည်းကြိုဆိုခဲ့ကြတာပါ။ကက်သလစ်သာသနာပိုင်ပုပ်ရဟန်းမင်းကြီးဖရန်စစ်ကလည်းတက်ခတ်မှုတွေနဲ့ကျန်းဖက်မှုတွေကိုရပ်ဖို့ဆုံးဖြတ်ခဲ့တဲ့အပေါ်ကျေးဇူးတင်ကြောင်းနဲ့ဆွေးနွေးညှိနှိုင်းမှုတွေနဲ့ငင်းချင်းအတွက်ဆုတောင်းကြောင်းလည်းမင်ကြားခဲ့ပါတယ်။ကိုဗစ်ရောဂါကာကွယ်ဆေးထုတ်လုပ်တဲ့ကုမ္ပဏီကြီးတွေရဲ့အမှုဆောင်ရရှိနေတဲ့ရင်းနှီးမြှုပ်နှံသူအနည်းဆုံး9ယောက်ဟာပြီးခဲ့တဲ့နှစ်ထဲမှာပဲဘီလီယံတစ်ဖြည့်ဖြစ်လာတဲ့အကြောင်းနိုင်ငံတကာပြည်ထောင်စုဖွဲ့တွေကပြောလဲကြပါတယ်။စီးရဲတဲ့နိုင်ငံတွေမှာယောဂကူးစက်မှုတွေတိုးလာနေချိန်ကမ္ဘာတဝန်ကာကွယ်ဆေးတွေတွန်းမြင့်ထုတ်လုပ်နေအောင်နည်းပညာကိုဝင်ပြားကြဖို့လဲ Global Justice Now Oxfam နဲ့ UNAIDS ပါဝင်နိုင်ငံတကာပြည်ထောင်စုဖွဲ့စည်းတွေပူးပေါင်းထားတဲ့ပြည်သူ့ကာကွယ်ဆေးမဟာမိတ်ဖွဲ့ကဆေးကုမ္ပဏီကြီးတွေကိုတောင်းဆိုလိုက်ပါတယ်။ COVID ကာကွယ်ဆေးထုတ်လုပ်ရာကဘီလီယံနာတစ်ထည့်ဖြစ်လာသူတွေထဲမှာ American ဆေးကုမ္ပဏီ Moderna ရဲ့မှုဆောင်ရရှိချုပ်Pfizer ကာကွယ်ဆေးထုတ်လုပ်ရမှာပါဝင်ခဲ့တဲ့ German company BioNTech အမှုဆောင်ရရှိချုပ်တို့ပါဝင်တဲ့အကြောင်းလဲပြည်သူ့ကာကွယ်ဆေးမဟာမိတ်ဖွဲ့ကပြောပါရယ် Moderna company နဲ့ပတ်သက်သူအမှုဆောင်ရရှိကြီးတွေဓမ္မမဝင်လဲရင်းနှီးမြှုပ်နှံသူ၄ဦးဖြင့်တရုတ် company CanSino Biologics ကအမှုဆောင်ရရှိ၃ယောက်ဟာလဲဗီဂျင်နာတထည်တွေဖြစ်လာတယ်လို့ပြောဆိုထားပါရယ်ကမ္ဘာတဝန်ကိုဗစ်ရောဂါကာကွယ်ဆေးလိုအပ်ချက်တွေကွာနေတာကိုဖြစ်ရှင်းမှုကြိုးပမ်းတဲ့အနေနဲ့ကာကွယ်ဆေးပူးတွဲထုတ်လုပ်နေတဲ့ American နဲ့ German ဆေးကုမ္ပဏီ Pfizer BioNTech တို့ကဝင်ငွေလေလက်နဲ့ဝင်ငွေနှိမ့်တဲ့နိုင်ငံတွေအတွက်ဆေးပေါင်းတန်း2000ပေးရမယ်အကြောင်းတောက်ချာနေမှာပဲကြေညာပေးလိုက်ကြပါတယ်။အီတလီဝန်ကြီးချုပ် Mario Draghi ကမ္ဘာကထလုပ်ပြီးရောမမြို့တော်မှာကျင်းပတဲ့ကမ္ဘာ့ကျန်းမာရေးဆရာထိပ်သီးညီလာခံမှာပူးတွဲဆေးထုတ်လုပ်သူတွေကိုစား Pfizer ကုမ္ပဏီမှုဆောင်ရရှိချုပ် Albert Bourla ကကြေညာလိုက်တာပါ။ထိုဆေးပေါင်းတန်း1000ကိုဒီနှစ်ထက်ပေးရမှာဖြစ်ပြီးနောက်ထပ်တန်း1000ကိုတော့လာမယ့်2022ခုနှစ်မှာပေးရသွားမယ်လို့လည်းပြောပါတယ်။ American ဆေးကုမ္ပဏီကြီးတွေဖြစ်တဲ့ Moderna ကလည်းထိုဆေး2000 Johnson & Johnson ကုမ္ပဏီကတော့တသိန်းအသီးသီးပေးရဖို့လည်းကြေညာပြခဲ့ကြတာပါ။ကမ္ဘာတဝန်ကာကွယ်ဆေးရရှိမှုမညီမညာဖြစ်နေတာတွေကိုဖြစ်ရှင်းနိုင်မှုရည်ရွယ်ပြီးစက်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20 G20 ဖွဲ့ဝင်နေတဲ့ဥရောပသမဂ္ဂ EU ရဲ့ဥရောပကွန်ရှင်ဖွဲ့ဝင်တွေတောက်ချန်နေကအွန်လိုင်းတွေ့ဆုံတာဖြစ်ပါတယ်။အင်ရှင်အီတလီဝန်ကြီးချုပ်ကတော့ကမ္ဘာတဝန်ကိုဗစ်ကာကွယ်ဆေးမညီမညာဖြစ်နေတဲ့အခြေအနေတွေကိုထောက်ပြပြောဆိုခဲ့တာပါ
။ Close to 1.5 billion doses of vaccines have been administered in over 180 countries worldwide.
ကမ္ဘာပေါ်ကနိုင်ငံပေါင်း180မှာကာကွယ်ဆေးထုတ်ပြည့်တဲ့တန်ပေါင်း1500လောက်ရှိပါတယ်။ငွေငွေနှင်းကြတဲ့နိုင်ငံတွေမှာတော့300ခန့်လောက်ရှိနေပြီးချမ်းသာတဲ့နိုင်ငံတွေမှာတော့85000ခန့်လောက်ထိရှိနေပါတယ်။ဒီလိုကွာဟနေတာလက်ခံနိုင်စရာမရှိသလိုအန္တရာယ်လည်းရှိပါတယ်။ virus ပိုးကကမ္ဘာမှာထင်းသလိုပြန့်နှံ့နေပြီးစိတ်မတိုးတော့တာမျိုးဖြစ်လာတဲ့အခါကာကွယ်ဆေးထုတ်လို့အောင်မြင်မှုရနေရတယ်ကိုထိခိုက်နိုင်ပါတယ်လို့အီတလီဝန်ကြီးချုပ်ကသတိပေးပြောဆိုသွားတာပါ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ညွှန်ကြားချက်မှုချုပ် Tedros Adhanom Ghebreyesus ကတော့နိုင်ငံအလုံးကာကွယ်ဆေးထုတ်နိုင်မှသာကယောဂါကလွန်မြောက်လိမ့်မယ်လို့လည်းသတိပေးထားပါတယ်ခင်ဗျာ
။
ထိတ်တဲအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုအောင်လူယူတို့ကပြောပြပေးခဲ့ကြတာပါ။အခုအစလို့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်တင်ဆက်ပေးသွားပါမယ်။ NLD ပါတီသတင်းနဲ့စတင်ပါမယ်။ NLD ပါတီကိုအကြောင်းပြချက်တစ်ခုနဲ့ဖျက်သိမ်းလိုက်မယ်ဆိုရင်နိုင်ငံတကာရဲ့ပြင်းထန်တဲ့တုတ်ပြတ်မှုတွေကိုရင်ဆိုင်လာရလိမ့်မယ်လို့တိုင်းနယ်ပြည်နယ်တွေမှာရှိတဲ့ NLD တာဝန်ရှိသူတချို့ကပြောဆိုလိုက်ပါတယ်။NLD ပါတီကိုဖျက်သိမ်းဖို့တင့်မတင့်စဉ်းစားဆောင်ရွက်သွားမယ်လို့စစ်ကောင်စီကဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကတောက်ကြနေမှပြောဆိုလိုက်ပြီးနောက်မှာအခုလိုတုံ့ပြန်ပြောဆိုတဲ့နေထွက်ပေါ်လာတာပါ။ဒီအကြောင်းကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားပါဗျ။
2020ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တဲ့အတွက်ဆိုပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုဖျက်သိမ်းမလားမဲမတမာမှုကျူးလွန်ခဲ့တဲ့ပါတီတာဝန်ရှိပုဂ္ဂိုလ်တွေကိုနိုင်ငံတော်တည်ဆောက်ဖောက်မှုနဲ့အရေးယူမလားဆိုတာကိုစင်းစားဆောင်ရွက်သွားမှာဖြစ်တယ်လို့စေုပ်ချုပ်ရေးကောင်စီကဖွယ်ထားတဲ့ရွေးကောက်ပွဲကော်မရှင်ရဲ့ဥက္ကဋ္ဌဦးသိန်းစိုးကပြောခဲ့တာပါ။ပြည်တော်မှာတောက်ကြနေကကျင်းပတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေတွေ့ဆုံတဲ့အစည်းအဝေးပွဲအတွင်းကော်မရှင်ဥက္ကဋ္ဌဦးသိန်းစိုးကအဲ့ဒီလိုပြောသွားတာပါ။ဒီလိုသာစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်က NLD ပါတီကိုဖျက်သိမ်းတာမျိုးလုပ်လာမယ်ဆိုရင်နိုင်ငံတကာရဲ့ပြင်းထန်တဲ့တုံ့ပြန်မှုတွေတွေ့လာရလိမ့်မယ်လို့မျှော်လင့်ထားကြောင်း2020ရွေးကောက်ပွဲအနံ့ရလက်တလောတင်းဆောင်နေရတဲ့ပဲခူးတိုင်းဒေသကြီးလွှတ်တော်အမတ်တဦးကအခုလိုမှတ်ချက်ပေးပါတယ
်။အဲ့တော့နိုင်ငံတကာအနေနဲ့ကပါအတန်းနဲ့ပို့ထွက်လာနေတယ်။ဘာဖြစ်လို့လဲဆိုတော့ဂျပန်လိုနိုင်ငံမျိုးပေါ်တော့ဟိုစုပေးချမ်းပြီးပုံရပြပါနေတဲ့ဆက်ဟိုဂျပန်အနေနဲ့လုပ်နေတဲ့ဒီစီးပွားရေးဆိုတာဘာညာဆရာဆိုင်ရာတွေပါနေအခုတွေ့နေရပြီလေ။ဟိုတော့ဘာမှမပြောခဲ့တဲ့ကိုရီးယားကိုရီးယားဆိုတဲ့အခုတော်တော်ပြင်းပြထန်ထန်ကိုလှုပ်လာခဲ့တယ်အဲ့တော့အဲ့ဒီလိုနိုင်ငံမျိုးတွေရပါဆိုတော့ဒီလိုပါလာရင်ဆိုတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီမိုကရေစီအတွက်ကတော့ဝမ်းသာကြတယ်ဒါပေမဲ့ဖြစ်သိမ်းလိုက်နေဆိုရင်ဒီနိုင်ငံတွေရဒီဒီအခြေအနေကကိုပြီးပြင်းထန်တဲ့အထီးရောက်တဲ့တုံ့ပြန်မှုတွေလာနေတယ်လို့မျှော်လင့်နေပါတယ်ဗျဟုတ်ကဲ့
စစ်ကောင်စီကအာဏာသုံးပြီးဘယ်လိုဖိနှိပ်မျိုးကိုလှုပ်လာသည်ဖြစ်စေ NLD ပါတီကတော့ဆက်လက်ရှင်သန်နေဦးမှာဖြစ်တယ်လို့စကိုင်းတိုင်းတွေကလုံုံရေးအရာအမည်မဖော်လိုတဲ့ NLD ပါတီမြို့နယ်ဥက္ကဋ္ဌအမျိုးသမီးတဦးကပြောပါရစေ
။အာဏာသိမ်းပြီးကလေးကဖြတ်ဖို့ဥတည်နေတယ်လို့လဲကျမတို့ကကြိုတင်ပြီးတော့တွေးထားပါတယ်။ဒါပေမဲ့သူတို့ဖြတ်ချင်နိုင်ဒါအာဏာနဲ့သူတို့ဘလောက်ကြီးဖိနှိပ်ဖိနှိပ်ထားသည်ဖြစ်စေ NLD ပြတ်မသွားဘူးလို့ပဲကျမတို့ယုံကြည်ထားတယ်။လှုပ်ရှားမှုလည်းပေးမသွားပါဘူးရှင့်။ကျမတို့အုံးဆက်ပြီးတော့လှုပ်ရှားနေမှာပဲအဓိကကတော့ကျမတို့က NLD ဆိုတဲ့နာမည်နဲ့နေရာယူဖို့အလုံးလုံးနာမဟုတ်ဘူးပြည်သူအတွက်ဟိုလိုအပ်တဲ့အလုပ်ကိုပဲလုပ်ကြမှာပဲအဲ့ဒါတော့ဒီ NLD ရဲ့တည်မသွားဘူးဆက်ပြီးရှင်းတန်းနေမှာပဲကျမပြောချင်တာ
1990ရွေးကောက်ပွဲအလွန်ကာလအရင်စစ်အစိုးရလက်ထက်တုန်းကလည်း NLD ပါတီခေါင်းဆောင်တွေကိုဖိနှိပ်ပြီးပါတီကိုဖျက်သိမ်းဖို့အထိစ조사ခဲ့ပေမဲ့အောင်မြင်မှုမရခဲ့သလိုပဲအခုလည်း NLD ပါတီကလူလူကြားမှာဆက်ပြီးရှင်းတန်းလှုပ်ရှားနေဦးမှာဖြစ်တယ်လို့ဘုကိုးတိုင်းဒေသကြီးလွှတ်တော်အမတ်ကပြောပါတယ
်ဒီတည်င်းကတော့ဖြစ်လာလိမ့်မယ်ဆိုတာဒါဟိုကြိုးတော့တွေ့ပြီးသားပါဆိုပြီးတော့ဟိုတော့68တော့ပုံပေါ်မျိုးပေါ့နော်ဟိုပါတီအအဓိကဒီ ECCC စာရင်းချင်းဒီအဖွဲ့ဝင်တွေကိုဖမ်းမဲ့ခြင်းတောင်းစားမယ်ဒီနေရာကတော့ပြောလို့မိကြပါဟိုဒီခြေလေးတွေပြတ်သွားများဆိုတော့ပါတီအနေနဲ့ကတော့ဟိုပြတ်သွားမယ်လို့တော့ကျွန်တော်မထင်ပါဘူးပြ။ဘာလို့လဲဆိုတော့ကျွန်တော်တို့ဒီဆင်းရဲကအကုန်လုံးကအောက်ခြေချင်းရှိနေတာ။
2020ရွေးကောက်ပွဲမှာ NLD ပါတီကမဲမတမာမှုလုပ်ခဲ့တယ်လို့စစ်ကောင်စီကစွပ်စွဲထားပေမဲ့ပြီးခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲဟာပြည်သူ့ဆန္ဒကိုထင်ဟပ်တဲ့ရွေးကောက်ပွဲဖြစ်ပြီးမဲမတမာမှုဆိုတဲ့စွပ်စွဲချက်နဲ့စစ်တပ်ကအာဏာသိမ်းဖို့လုပ်တာဟာကြောင်ကျိုးခိုင်လုံမှုမရှိကြောင်းအန်ဖရက်ခေါ်အာရှလွတ်လပ်တဲ့ရွေးကောက်ပွဲစောင့်ကြည့်ရေးကွန်ရက်အဖွဲ့ကဒီသတင်းပတ်တဲ့အစီရင်ခံစာထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုညဝင်းအောင်ကဆက်သွယ်မေးမြန်းထားတာပါအခုဆက်လက်ပြီးတော့ကြားပြည်နယ်ဘက်ကတိုက်ပွဲသတင်းတစ်ပုဒ်ကိုပြောပြပေးချင်ပါတယ်ဆန္ဒပြသူတွေကိုစစ်တပ်ကပေးနေတဲ့နေရာကိုစစ်တပ်ကဝင်ရောက်လာရတာကနေတိုက်ပွဲဖြစ်ပွားခဲ့တဲ့အကြောင်းကိုကြားကြမှာပါကြားပြည်နယ်ဘော်ခဲမြို့နဲ့ဖားဆောင်မြို့ကြားက KNY အမျိုးသားတူတက်ရေးပါတီ KNPP နဲ့မြန်မာစစ်ကောင်စီတပ်တွေအကြားမေလ20ရက်နေ့ကတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ KNPP ကပြောပါတယ် KNPP နယ်မြေတဲကလူငယ်လေးချင်းရေးနေရာတစ်ခုကိုစစ်တပ်ဘက်ကဝင်ရောက်ဖို့ကြိုးစားတဲ့အတွက်နှစ်နှစ်နီးပါးကာလအတွင်းပထမဆုံးအကြိမ်ဖြစ်တိုက်ပွဲဖြစ်ပွားခဲ့တာပါအ အပြည့်စုံတော့ VOA သတင်းတောက်နိုင်ကုန်းအင်ကပြောပြပေးမှာပ
ါ SCA ပြည်ခရဆေးရေးစာချုပ်မှာလက်မှတ်ရေးထိုးမှသာသေးတဲ့ကရင်နီမြူရာသုတ်သက်ရေးပါတီ KMPP နဲ့မြန်မာစစ်တပ်တို့ကြားနှစ်နှစ်နီးပါးစိုက်ပွဲတွေရပ်တန့်နေခဲ့ပြီးမေလ20ရက်နေ့ကပထမအကြိမ်တိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်။ကယားပြည်နယ်ပေါ်လခဲမြို့နယ်နဲ့ဖားဆောင်မြို့နယ်ကြားက KMPP ထိန်းချုပ်နေမြေထဲမှာရှိတဲ့လူငယ်လက်ကြီးရေးကွင်းနေရာကိုမြန်မာစစ်တပ်ဘက်ကတွားဖို့ကြိုးစားရကတိုက်ပွဲဖြစ်တာလို့ KMPP ခေါင်းဆောင်သူဖြစ်တဲ့ဥအောင်ဆိုင်မြစ်ကပြောပါတယ်
သူတို့တက်လာတော့ဗောသူတို့တက်လာတော့ကျွန်တော်တို့ကဒီမှာအဲ့ဒီနေရာကကျွန်တော်တို့ရဲ့ဒုတိယဖြေချတဲ့ကျွန်တော်တို့နည်းနည်းပါးပါးဒီလို training နေရာသူတို့တက်လာတော့ဗောကျွန်တော်တို့ကတော့ဒီလိုမလာဘူးပြောတာဗောသူတို့အဲ့ဒါဥတည်ပြီးသွားလိုက်တာဗောတကယ်နည်းနည်းပါးဖြစ်တော့တယ်နည်းနည်းဒီကိစ္စကနည်းနည်းဒီကိစ္စကမကျေနပ်ဖြစ်တော့ဒီခါမျိုးကကျွန်တော်တို့ဘက်ကမကြည့်ဘူးသူတို့ဘက်ကအဲဒါလေးပေါ်တာပြန်ခေါ်သွားတယ်ဆိုတော့သူတို့ကတော့တခုမှရှိနေမှာပေါ့နော်ဒီနေ့လည်းသူကတက်တယ်နည်းနည်းလှုပ်ရှားနေတော့လေအကွဲဖြစ်တာကျွန်တော်2018တည်းရလေ
ပေါ်လခဲမြို့နယ်နဲ့ဖားဆောင်မြို့နယ်ကြား KMPP ထိန်းချုပ်ထားတဲ့အမတ်နှစ်ခရိုင်အမတ်တေမြို့နယ်ထဲကတဲတောင်ဆိုတဲ့နေရာမှာစိုက်ပွဲဖြစ်တာဖြစ်ပြီးထိခိုက်မှုကတော့အသေးမပြုတ်နိုင်သေးပါဘူးစစ်ကောင်စီကိုစန့်ကျင်နေတဲ့လူငယ်တချို့ကို KMPP ထိန်းချုပ်နေမြေထဲမှာစစ်တင်နှံပေးနေတယ်ဆိုပြီးသတင်းတွေထွက်ပေါ်နေလို့မြန်မာစစ်တပ်ကထိုးစစ်ဆင်လာတာဖြစ်တယ်လို့ဖားဆောင်ဒေသခံဒူးကပြောပါတယ
်။မနေ့ကလည်းခင်ဗျာဒီနေ့စစ်တပ်ကဖြစ်တဲ့ဒီဖားဆောင်မှာဒီကတော့တေးပြင်းတာကိုတက်နေတဲ့နေရာကိုစိတ်ကောင်းစီတက်ဖွဲ့တာတော့ပြောနေနေဆွဲတဲ့ပုံမျိုးတက်ရတယ်စိတ်ကြောက်ပြဲနေရမိတဝဲမလဲလို့ဆိုရင်ခေဒီကလို့ဆက်ဖတ်ဖတ်လာတာစိတ်ကောင်းစီကလည်းတက်လာဆိုကြည့်ကြတာ
ပေါ်လခဲမြို့နယ်နဲ့ဖားဆောင်မြို့နယ်ကြား KMPP ဖွဲ့နဲ့တိုက်ပွဲဖြစ်ခဲ့တာနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ပြီးခဲ့တဲ့ဧပြီလ30ရက်နေ့ကလည်းစစ်တင်တန်းတက်ပြီးပြန်လာတယ်လို့ဆိုတဲ့လူငယ်80ကျော်ကိုကယားပြည်နယ်ဖရူစုံမြို့နယ်စစ်သားစစ်စေးဂိတ်မှာဖမ်းဆီးခဲ့ပါတယ်။ဒီလူငယ်တွေကို KMPP ကစစ်တင်တန်းပေးတာမဟုတ်ပဲပြည်နယ်ကိုစားပြုအဖွဲ့အစည်းတစ်ခုကစီစဉ်တဲ့တင်တန်းတစ်ခုတာဖြစ်ကြောင်းကရင်နီမျိုးရာသုတ်သက်ရေးပါတီ KMPP တာဝန်ရှိသူတွေကဖြေရှင်းချက်ပေးထားပါတယ်။ကယားပြည်နယ်ထဲကတိမောစုမြို့မှာလည်းစစ်တပ်နဲ့တိမောစုဒေသခံလူငယ်တွေစုဖွဲ့ထားတဲ့ပြည်သူ့ကာကွယ်ရေးဖွဲ့ PDF တွေကြားဒီနေ့မနေ့ကလည်းပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါတယ်။ဒီဖြစ်ခတ်မှုမှာနှစ်ဖက်အထိခိုက်မှုတွေရှိနေတယ်လို့တိမောစုမြို့ခံဒူးကပြောပါတယ်
။ဒီမနေ့ကိုနိုင်ဝတ်ကြည့်နေဒီက CDS ကဖုန်းဝေပေါ့အစ်ကောင်ကြီးနဲ့ကြည့်နေတက်ကွယ်သူသူကလည်းကိုယ်ကွယ်လို့ဆွေရဲ့ပဲလို့ဆွေရေးခဲကြော်ထားတဲ့အစ်ကောင်ကြီးကလည်းအဲ့နဲ့ဆိုတော့ရက်ပတ်ဒီလိုထားတဲ့အစ်ကောင်ကလည်းထဲကရစမှုအဖြစ်ကြော်တယ်ကျွန်တော်အထီးအခါတော့စစ်တပ်ဖက်က900ကျော်ပြီးကြိုးတယ် CDS ကတော့တော့တော့ကျွန်တော်ကြားနေတယ်မလို့စကေမောလာတဲ့ကလေးနေရကိုအစ်ကောင်ကြီးကလည်းကြားပါလို့ပြောချင်သူကမော့ပြေးတဲ့နော်လက်ရှိနေတဲ့မကလေးတရားသားပြောရဲ
လက်ရှိကရားပြည်နယ်ထဲမှာပြည်သူ့ကာကွယ်ရေးဖွဲ့နဲ့စစ်သားကြားမြို့ထဲမှာပြစ်ခတ်တာတွေဖြစ်နေတယ်လို့မြို့ပြည်မှာလည်း KMPP တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်နေတာကြောင့်သတိထားရမယ့်အခြေအနေရှိနေပြီလို့ KMPP ခေါင်းဆောင်သူဖြစ်တဲ့ဦးအောင်ဆန်းမြစ်ကပြောပါတယ
်။အမှန်ကြီးတဲ့ပုံစံကတော့အခုလူငယ်တွေကလည်းသူတို့လည်းပြတ်ကျနေနေပေါ့နော်ပြစ်ပြီးပြစ်လို့ပြစ်နေနေရှိနေလို့ကရားပြည်နယ်မှာသူတို့ကလည်းဒီတပ်တွေအများဖြစ်တာလေဆိုတော့သူတို့ကလည်းဘုံမှဖြစ်တယ်လို့ပြင်ထွက်လာနေတဲ့ကျွန်တော်တို့ကတော့ဖြစ်မှာပဲ။ဒါကဘူသူတို့ကတော့ရိုဒင်းရောအပြင်ကသူတို့ပြေးဆက်ရတဲ့အနေအထားမျိုးရှိ
ကရင်နီမျိုးရာသုတ်သက်ရေးပါတီ KMPP ဖွဲ့ဟာ1995ခုနှစ်မှာနဝတအစစ်အစိုးရနဲ့နှုတ်ကတိသဘောတူညီချက်နဲ့အပြည့်ရခဲ့ပေမဲ့လပိုင်းတွင်းမှာစိုက်ပွဲပြန်လည်ဖြစ်ပွားခဲ့ပြီးသဘောတူညီချက်ပြက်ပြားခဲ့ပါတယ်2017ခုနှစ်ဦးသိန်းစိန်အစိုးရလက်ထက်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပြန်လည်စတင်တဲ့နောက်ပိုင်း2012ခုနှစ်မှာပြည်နယ်အစ်ပြည်ထောင်စုအစ်အပြည့်ရသဘောတူလက်မှတ်ရေးထိုးနိုင်ခဲ့ပေမဲ့ NCA ပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူညီစာချုပ်မှာတော့ KMPP ကအခုချိန်ထိလက်မှတ်ရေးထိုးစာချင်းမရှိသေးပါဘူးခင်ဗျာ
။နိုင်ငံရေးကပြောပြပေးသွားတာပါ။အခုတစ်ခါမှာတော့နေဆက်ကုံသွေးရေးနဲ့ပတ်သက်တဲ့သတင်းပုဒ်ကိုကြားကြမှာပါ။မြန်မာတရုတ်နေဆက်ကုံသွေးရေးပြန်စနိုင်မှုဇန်နဝါရီလပိုင်းမှာမြန်မာကုံသွေးရေးတာဝန်ရှိသူတွေကစူးစမ်းခဲ့ပေမဲ့တရုတ်ယူနန်ပြည်နယ်မှာကိုဗစ်တကြောပြန်ကူးစက်လာတဲ့အတွက်ကျန်းမာရေးကန့်သတ်မှုတွေကိုတရုတ်ဘက်ကပြန်လှုပ်လာပါတယ်။ဒါကြောင့်အခုနှစ်တက်တီတင်ပို့တဲ့အချိန်မှာဈေးကွက်မတည်မငြိမ်နေဖြစ်ပြီးမြန်မာကုန်သည်တွေနှင်းနာမှုရှိကြောင်းလုပ်ငန်းရှင်တွေကပြောပါရယ်ရန်ကုန်ကပြပို့လာတဲ့ဒီအကြောင်းသတင်းအပြည့်အစုံကိုကိုရဲမွန်ကပြောပြပေးမှာပ
ါတရုတ်နိုင်ငံရွှေလီမြို့မှာဇန်နဝါရီလဆန်းကကိုဗစ်ကူးစက်သူတကြောပြန်တွေ့ရာကြောင့်တရုတ်အစိုးရကသူ့နိုင်ငံအတွင်းအသွားအလာကန့်တတ်တာချက်ချင်းပြန်လုပ်ခဲ့ပါရယ်ဒါကြောင့်မြန်မာယာတီဘော်တီးနှံတွေဖြစ်တဲ့ဖရဲတီးနှံတခွားမွေးတင်ပို့တာတွေလည်းရက်ဆိုင်လူနီးပါးဖြစ်ခဲ့ပါရယ်ဖရဲတီးနှံတခွားမွေးကိုတရုတ်ဘက်က ကျန်းမာရေးစစ်ဆေးမှုတွေတိုးလှုပ်လာပြီးတော့အကန့်အသတ်နဲ့ဝယ်ယူနေတာပါ။ဒါရမကပဲတရုတ်နယ်စပ်မှာကိုဗစ်ရောဂါအစစ်ဆေးခံမှုရက်အတော်ကြာစောင့်ဆိုင်းရတဲ့အတွက်အသီးနှံတွေဟာအမှဲ့လွန်ပြီးတော့ဈေးကောင်းမရတာများပါတယ်။အခုတစ်သီးရာသီမှာမနစ်ကလောက်အယောင်းအဝယ်မကောင်းကြောင်းမူဆဲတစ်သီးဝက်လံကုန်စည်တိုင်းဒုတိယဥက္ကဋ္ဌဆိုင်းခင်မောင်ကပြောပါတယ
်။မနစ်ကအနေထားအသက်30ရာခိုင်နှုန်းတော့ကျတယ်။ဒီဥက္ကဋ္ဌလည်းဒီကိုဗစ်ကပွဲရေးအခြေအနေနဲ့ဝယ်လက်တရားတိတ်မကောင်းကိုဗစ်ကလာမှာဆိုတော့ခက်တို့တရားပြန်ပြီးဖြည်းဖြည်းဆော့မသွားဘူးပူပူတရစ်တရစ်တင်းကျက်လာအဲ့ဒီအနေထားနေရတိတိတင်ဖို့မှုအများကြီးထိခိုက်တယ်ဒီတရားဒီထဲမှာအထက်ကြီးထိခိုက်အောင်နဲ့တဘောတော့ဖြည်းပြီးတော့အခြေအနေတော့မကောင်းပါဘူ
းမြန်မာကုန်ကားတစည်းကိုတတိအလုံး30နမူနာပေးပို့ပြီးတော့ကိုဗစ်စစ်ဆေးဖို့လဲတရုတ်ယူနန်အကောက်ခွန်ဌာနကဧပြီလ19ရက်နေ့မှာထုတ်ပြန်ထားပါတယ်စစ်ဆေးကအနေနဲ့တရုတ်ယွမ်ငွေ1800ပေးဆောင်ရမှာပါ။ကုန်ကြစိတ်တွေပို့လာပြီးအငြက်ရဖို့ခက်ခဲလာတယ်လို့ကုန်တယ်တွေကပြောပါတယ်။ဖျဲသီးကတော့စပီးပေါ်ပေါ်ချင်းမှဈေးကောင်းရခဲ့ပေမဲ့တရုတ်ဘက်ကထိန်းချုပ်မှုတွေကြောင့်ဈေးပြန်ကျခဲ့ပါတယ်။ရောင်းမကုန်မဲ့လွတ်ပစ်ခဲ့ရတဲ့အခြေအနေနဲ့လည်းမြန်မာကုန်တယ်တွေကကြုံခဲ့ရတာပါ။အခုတစ်သီးရာသီမှာလည်းတရုတ်ဘက်ကတတ်မှတ်တဲ့အရည်အသွေးကိုပေးရတာ။ကိုဗစ်ကာကွယ်ဖို့အစားအသောက်ရင်မောင်းကိုပဲတရုတ်ဘက်ကခွင့်ပြုတာ။ကိုဗစ်စစ်ဆေးမှုကြောင့်အပြည့်အစည်းများတာဒါတွေကိုရင်ဆိုင်နေရကြောင်းတည့်ရက်တီးဆိုက်ပြိုးသူတွေနဲ့ကုန်တွေကပြောပါတယ်။အခုနှစ်အထိနာခဲ့တဲ့ဖရဲတခွားမွေးတောင်သူတွေကတော့နောက်နှစ်ပြန်ဆိုက်ဖို့ဆိုတာမသေးကြကြောင်းမြန်မာနိုင်ငံဖရဲတခွားမွေးဆိုက်ပြိုးထုတ်လုပ်သူများအသင်းဥက္ကဋ္ဌဦးနိုင်ဝင်းကပြောပါတယ
်။ဈေးကောင်းရတဲ့တောင်သူတွေကတော့ဆိုင်အောင်ပါပဲလေ။တစည်းကိုသိန်း200လောက်ရပူတဲ့လူတွေကြတော့လေထပ်ဆိုင်တော့ပေါ့။ကားကတော့ဆိုင်ရတဲ့လူတွေကြတော့တွန့်သွားမှာပေါ့ဒါကတော့ရတဲ့လူလည်းအများကြီးရကြတာပဲဒီတိုင်းကပြောရတာတော်တော်ခက်တယ်ဗျ
ညီမပြည်တွင်ကိုဗစ်ရောဂါစတွေ့တဲ့2020ဧပြီလဇန်ကစလို့ဒီနေ့အချိန်အထိတရုတ်ဘက်ကအကြမ်းမရေးစီကံချက်တွေထုတ်ပြန်ပြီးတော့နယ်စပ်ဂိတ်တွေကိုထိန်းချုပ်ထားတာပါတရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့အဓိကကုန်သွယ်ဘက်နိုင်ငံဖြစ်ပြီးတော့မြန်မာကုန်သွယ်ရေးဝန်ကြီးဌာနရဲ့2019-2020အချက်အလက်အရဆိုရင်နှစ်နိုင်ငံကုန်သွယ်မှုပမာဏကအမေရိကန်ဒေါ်လာ12ဘီလီယံကျော်ရှိပါတယ်နှစ်နိုင်ငံနယ်စပ်ကုန်သွယ်မှုပမာဏကိုတိကျခွဲပြီးပြောမယ်ဆိုရင်တော့2019-2020ကုန်သွယ်မှုတန်ဖိုးမှာအမေရိကန်ဒေါ်လာတန်ပေါင်း4800ရှိခဲ့တာပါ။အဲ့ဒီထဲမှာမှဆန်နဲ့တခြားစိုက်ပျိုးရေးထွက်ကုန်တွေကိုမြန်မာနိုင်ငံဘက်ကအဓိကတင်ပို့နေတာဖြစ်ပါတယ်ခင်ဗျာ
။ကိုရဲမွန်တင်ဆက်ပေးကြခဲ့ပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ကြောင်းဆောင်းပါးတွေကိုမူရင်းအပေါ်ပြတင်ဆက်ပေးပါမယ်။ဒီမိုကရေစီကိုရပ်တန့်ပြီးဆက်အာဏာသိမ်းလိုက်တာကြောင့်အခုခါမှာတော်ရုံမျိုးပါလက်နက်ကင်လှူရှာမှုတွေတရေရေမြင့်တက်လာနေပြီးပြည်တွင်းဆက်လက်တဖြည်းဖြည်းရုပ်လုံးပေါ်လာတဲ့အကြောင်းကိုရေးသားရတဲ့ဆောင်းပါးကိုကျွန်တော်အောင်မြတ်သူကပဲတင်ဆက်ပေးတာပါပဲ။စစ်ပွဲတွေအလင်းအမြန်ကျယ်ပြန့်လာနေတဲ့မြန်မာဆိုတဲ့ခေါင်းစဉ်နဲ့ Asian Times သတင်းအွန်လိုင်းမှာဖော်ပြထားတဲ့မြမရေးဆယ်စုနှစ်နှစ်ချီပြီးတော့တုံးသက်ရေးသားနေတဲ့ဘတ်တီလတာရဲ့ဆောင်းပါးကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံထဲကငြိမ်းချမ်းတဲ့ဆန္ဒပြပွဲတွေဟာပြစ်ခတ်ပြေးလွှာပျောက်ကြားကူးကန့်စစ်အသွင်ကိုတဖြည်းဖြည်းကူးပြောင်းလာနေပြီလို့ဆောင်းပါးကိုအစချီရေးသားရပါတယ်။ပြီးခဲ့တဲ့ဧပြီလနှောင်းပိုင်းမကွေးနဲ့မိတ်တီလာလေတပ်ခြေစိုက်စခန်းတွေကို105mm ရော့ကက်ဒုံးတွေနဲ့အတိုက်ခံရပြီးတဲ့နောက်အခုတခါမေလ15မှာတော့နေပြည်တော်နဲ့95km လောက်ပဲဝေးတဲ့တောင်ငူလေတပ်ခြေစိုက်စခန်းကိုလည်းအလားတူထပ်မံအတိုက်ခံရတယ်လို့နိုင်ငံထုတ်မြန်မာအလင်းသတင်းစာကိုကိုးကားပြီးတော့ဆောင်းပါးမှာဖော်ပြထားပါတယ်။မေလ18ရက်မှာရန်ကုန်လမ်းမတော်မြို့နယ်မှာလည်းစစ်အုပ်စုသတင်းပေးလို့နာမည်ထွက်နေတဲ့အုပ်ချုပ်ရေးအရာရှိတူလက်သက်မပေါ်ပဲအသက်ခံရတာကိုလည်းဆောင်းပါးမှာဖော်ပြထားပါတယ်။စကိုင်းမန္တလေးရှမ်းမွန်နဲ့ချင်းပြည်နယ်တွေကမြို့နယ်တွေမှာလည်းဘုံကွဲမှုတွေစတိုက်ဖြစ်ပေါ်နေတာကိုဖော်ပြထားပြီးပြည်တွင်းဆက်ဟာမျိုးပြရေးစီကိုရောက်ရှိလာပြီလို့ဆိုပါတယ်။အရှင်းဆုံးဥပမာအနေနဲ့ချင်းပြည်နယ်မင်းတပ်မြို့မှာလောလောလတ်လတ်ဖွဲ့စည်းလိုက်တဲ့ချင်းကာကွယ်ရေးတပ် CDF နဲ့တပ်မတော်ကြားတိုက်ပွဲတွေမှာစစ်တပ်ဘက်ကလက်နက်ကြီးနဲ့ရဟတ်ယာဉ်တွေကိုတော့အသုံးပြုပြီးတော့တိုက်ခိုက်ခဲ့တာကိုဖော်ပြထားပါတယ်။ဒီမိုကရေစီကိုရပ်တန့်ပြီးဆက်အာဏာသိမ်းလိုက်တာကြောင့်အခုအခါနိုင်ငံတလွားမှာလက်သက်မပေါ်တဲ့လက်နက်ကင်လို့ရှာမှုတွေနဲ့တိုက်ပွဲတွေကတရက်ပြီးတရက်တိုးပွားလာနေတယ်လို့ဆိုပါရယ်။တချို့သတင်းပေးပို့ချက်တွေအရခြေမုံရေးရိုင်ဖယ်တနက်တွေနဲ့လက်ပစ်ပုံးတွေဟာရန်ကုန်ကတက်ချွတ်လို့ရှာသူတွေစီကိုပေးပို့ထားပြီးလို့ဆိုပါရယ်။ငင်းညံ့စွာဆန္ဒပြသူတွေအပေါ်စစ်တပ်နဲ့ရဲတို့ကအကြမ်းဖက်ပြုခွင်းတပ်ဖြတ်မှုတွေကြောက်တာအခုလိုအကြမ်းဖက်မှုစီကိုရွေ့လျော်ပြောင်းလဲလာတာလို့ဒေတာသတင်းတွေကိုအခြေခံပြီးတော့အဆောင်မှမှကိုးကားထားပါရယ်။အာဏာသိမ်းယူချိန်ကတည်းကစပြီးလူ800နီးပါးအသက်ခံခဲ့ရပြီးလူ9000နီးပါးကိုလည်းဖမ်းဆီးရတယ်လို့ဆိုပါတယ်။တိုင်းတာလို့မရနိုင်တဲ့မြေအောက်ပုံစံစီးပွားရေးအများစုရှိနေကြတာကြောင့်မြန်မာနိုင်ငံဟာကြဆုံနိုင်ငံစင်စစ်မဖြစ်ခဲ့ပေမဲ့လည်းအခုတစ်ခါမှတော့အတိအကျပဲကြဆုံနိုင်ငံဖြစ်လာနေပါပြီတဲ့။ဆောင်းမရှင်ကဗန်လုပ်ငန်းနဲ့ဝန်ထမ်းရန်ရဲကိုထောက်ပြထားပြီးဗန်လုပ်ငန်းတွေမှာဆိုရင်ငွေ800ကျပ်ကနေ900ကျပ်လောက်ထိပဲ ကံကောင်းထောက်မသူတွေကထုတ်ယူနိုင်ပြီးတောင်းနဲ့ချီတဲ့ကျမ်းမာရေးနဲ့ပညာရေးဝန်ထမ်းတွေကိုအလောက်ကဖြုတ်ပစ်နေတာကိုလည်းထောက်ပြထားပါတယ်။တိုင်းပြည်ကြီးကပညာတတ်တွေဟာလည်းပြင်ပကိုနှီးပေါင်းစုံနဲ့ထွက်ခွာနေကြပြီးရှေ့ဘာဆက်ဖြစ်လာမလဲဆိုတာမသေးကြတဲ့အခြေအနေလို့ဆိုပါတယ်။ခေတ်သစ်အာရှသမိုင်းမှာတော့မင်းအောင်လှိုင်ရဲ့အာဏာသိမ်းယူမှုကိုအောင်မြင်မှုမရှိဆုံးသောဆက်အာဏာသိမ်းယူမှုဖြစ်တွက်ချက်တိုင်းကြနေကြပါတယ်။လောလောဆယ်သူ့ကိုဖြုတ်ချပြီးတော့စစ်တပ်ကဒံပြန်အာဏာသိမ်းလိုက်ရင်တော့မှ2017ကာလတုန်းကဗိုလ်ချုပ်တွေလိုတိုင်းပြည်ကိုတကားပြန်ဖွင့်ပေးဖို့အာမမခံနိုင်ဘူးလို့ဆိုပါတယ်။ပြေဆုံးတော့ www.ismtimes.com မှာဖတ်ရှုနိုင်ကြပါခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင် VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝင်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါတယ်။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်အီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိကျနှာအောင်ရေးပို့လိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအကျဉ်းချုပ်တစုတစည်းတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားတာပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျွန်မတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
ခုတော့ပတ်စံကဏ္ဍကိုစတင်နားဆင်ရမှာဖြစ်ပါတယ်။အရင်ဆုံးမက်ကင်ပြူထွေးရဲ့အမျိုးသမီးကဏ္ဍကိုကြားကြမှာပါ။ဝါရှင်တန်ဒီစီခြေဆိုင်အလင်းရောင်လူငယ်အဖွဲ့ကမက်တီရီဝီလင်ကိုဆက်သွယ်မေးမြန်းပြီးတော့မက်ကင်ပြူထွေးကတင်ဆက်ပေးတာပါတယ်။
တီဗီဝေလင်း VOA အတွက်အခုလိုအချိန်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်နော
်ဟုတ်ကဲ့မ
ဟုတ်ကဲ့မြန်မာနိုင်ငံမှာဒီဖေဖော်ဝါရီလ1ရက်ဆီယနာသိမ်းပြီးတဲ့နောက်ပိုင်းကစလို့ပေါ့နော်ဒီဒီပနိုင်ငံတွေမှာရောက်နေကြတဲ့မြန်မာတွေအထူးဖြင့်မြန်မာလူငယ်တွေဆိုလို့ရှိရင်လည်းမြန်မာရေးနဲ့ပတ်သက်ပြီးတော့သူတို့နိုင်တဲ့ဘက်ကနေတနိုင်တဲ့ဘက်လုံနေကြတဲ့ဆိုတော့ကျွန်တော်တို့သိရတယ်အဲ့ထဲမှာမှဒီမက်တီဗီဝေလင်းတို့ဆိုလို့ရှိရင်လည်းဒီအမေရိကန်ပြည်ထောင်စုမှာအဲဗာဂျီးနီးယားမေရီလန်းစသဖြင့်ပေါ့နော်ဒီဒေသတစ်ဝိုက်မှာရှိတဲ့လူငယ်တွေပေါင်းပြီးတော့ဒီအလင်းအောင်ဆိုတဲ့အဲလူငယ်ဖွဲ့စည်းဖွဲ့ပြီးတော့ဒီမြန်မာနိုင်ငံကိုတနိုင်တစ်ပိုင်းတစ်ဖက်ကနေပတ်ပိုးပေးနေတယ်ဆိုတာကိုကျွန်တော်တို့ကြားရတယ်။အဲ့တော့ဒီမှာအထူးကဘာတွေလုပ်ဖြစ်တယ်လဲ။မြန်မာနိုင်ငံလက်ရှိဖြစ်နေတဲ့အခြေအနေအပေါ်မှာဒီဘက်ကနေပြီးတော့ဘာတွေဆောင်ရွက်ဖြစ်တယ်လဲဆိုတာကိုပြောပြပေးပါလား
။ဟုတ်ဟိုဟာတီရီတို့ဒီအဖွဲ့อ่ะပေါ့နော်။အရင်2015တည်းကစခဲ့ရ။ရေဘေးတွေဖြစ်တုန်းကလည်းအတီတူတွေကိုကုညီပေးပို့ခဲ့တယ်။ရမုံငွေတွေရှာပြီးတော့ဒီ DMV area ပေါ့နော်အဲ့လိုစိတ်တူကိုတူလူငယ်တွေစုပြီးတော့ operator အဲ့လိုမျိုးလုပ်ကြတယ်။2015ရဲ့အစဆိုတော့တော်တော်ကြာပြီ။အဲ့တုန်းကတော့အဲ့လို officially မဟုတ်ဘူးပေါ့နော်။အခုကြောင့်မှအခုတီးရတော့ဘာလုပ်လဲဆိုတော့ CRPH နဲ့တွက်ဖက်ပြီးတော့ပုံမထိရောက်အောင်အဲ့လိုပုံစံမျိုးတွေနဲ့စနစ်တကျပို့ပြီးတော့ဟိုပန့်ပိုးပေးနေတယ်တီးရတော့ဘက်ကအဲ့လိုမျိုး။ရမုံငွေတွေဈေးရောင်းပွဲတွေလုပ်တယ်အဲ့လိုငွေတွေကောက်တယ်အဲ့လိုမျိုးလုပ်တယ်ဟုတ
်။ဆိုတော့ဆိုလိုတာကဒီအလင်းရောင်လူငယ်အဖွဲ့တီးအခုမှပေါ်လာတာတော့မဟုတ်ဘူးမြန်မာနိုင်ငံမှာမြန်မာပြည်သူတွေအတွက်လိုအပ်တဲ့အကူအညီတွေပေးနိုင်ဖို့အတွက်အစပြီးတော့ဖွဲ့စည်းခဲ့တဲ့လူငယ်အဖွဲ့ပေါ့နော
်ဟုတ်တယ်ရှင့်နိုင်ငံရေးတစ်ခုတည်းမဟုတ်ဘူးပေါ့နော်တီးရီတို့ကအဲ့လိုမျိုးဟိုရေးပေးဘာပဲဖြစ်ဖြစ်တီးရီတို့ပမိုင်းနဲ့တစ်ခုဒုက္ခရောက်နေပြီဆိုလို့ရှင့်တီးရီတို့အများကြီးလူငယ်တွေကဟိုဆက်ရထက်တန်ပြီးတော့အဲ့လိုမျိုးအများတန်းရှမ်းမုံငွေရှာပေးရဟုတ
်အခုဆိုရင်မြန်မာနိုင်ငံမှာဒါပြောင်းလဲရကြီးကြီးမားမားဖြစ်သွားတယ်ဆီယနာတင်လိုက်တဲ့ဖန်စီထင်းထင်းဖိနှိပ်မှုတွေအများကြီးဖြစ်လာတယ်စစ်ပြေးဒုက္ခတွေလည်းဖြစ်လာတယ်ဆိုတော့ဒီလိုကြုံနေရတဲ့မြန်မာပြည်သူတွေအတွက်လက်ရှိမှာဒီအလင်းရောင်လူငယ်အဖွဲ့အနေနဲ့ကဘယ်လိုပုံစံနဲ့အကူအညီတွေကိုပေးနေပါလဲ
ဟုတ်တီးရီတို့အခုဒီယာပေါ့နော် CDM လုတ်တဲ့လုတ်ဆောင်နေတဲ့တူရဲကောင်းတွေကိုတီးရီကဒီဘက်ကထောက်ပံ့ပေးနေပုံ50တိုက်ရှိပြီအဲ့ဒါတီးရီလာတိုင်းအခုပတ်စံဆိုလို့ချင်းတီးရီလာတိုင်းအဲ့လိုမျိုးအစားတောက်တွေနဲ့အဲ့လိုပေါ့နော်အစားတောက်တွေကကိုယ်တိုင်းချက်တယ်လူငယ်တွေပြီးတော့ solution တွေလည်းလာပြီးတော့ဟိုပံ့ပိုးပေးရဲ့ပြီးတော့တီးရီကအဲ့ဒါပြန်ရောင်းတယ်အဲ့ရပတ်စံနေတဲ့တီးရီလှူနေတာ3လရှိပြီပြီးတော့ဒီတီးရီရဲ့အစီအမံညာဒီအမှောင်ကြနေတဲ့အိမ်ဒီမှာတရားနိုင်ငံလူနိုင်ငံသားတွေကိုတီးရအလင်းရောင်ပေးကြတာအဲ့တော့အဲ့ဒါကြောင့်တီးရဒီနမယ်လေးကိုအလင်းရောင်ဆိုပြီးတော့အဲ့လိုဗမာလူတွေအတွက်အဲ့လိုမျိုးပေးခဲ့ရတာဖြစ်ပါတယ်ဟုတ်
အခုပေါ့နော်ဒါနေနိုင်ငံတကာမှာရှိနေကြတဲ့ဒီလူငယ်တွေမြန်မာတွေမဟုတ်ဘဲနဲ့တခြားဒီဟောင်ကောင်တို့ကိုရီးယားတို့အဲ့လိုလူငယ်တွေကိုလည်းနောက်ပိုင်းမှာဒီပြည်ပမှာပေါ့နော်မြန်မာကြီးနဲ့ပတ်သက်ပြီးတော့လုပ်နေရတယ်တွေ့ရတယ်အဲ့လိုလူငယ်အဖွဲ့တွေနဲ့ရောပူးပေါင်းဆောင်ရွက်တာမျိုးတွေရှိသလားဒါမှမဟုတ်ရှင်ကိုရဲ့ဒီအလင်းရောင်လူငယ်အဖွဲ့အနေနဲ့ကရန်ပုံငွေရှာတာတစ်ခုရဲ့ကိုလုပ်တာလားတခြားမြန်မာနိုင်ငံရဲ့လက်ရှိအခြေအနေပေါ်မှာဟိုပံ့ပိုးပေးနိုင်မဲ့လှုပ်ရှားမှုမျိုးတွေရောဆောင်ရွက်တာရှိလား
ဟုတ်ရှိရဲ့ရှင့်ကိုတနည်းရပဲတီးလို့ကိုရီးယားအဖွဲ့ပေါ့နော်ဒီ Korean Demand Community ရှိရဲ့အဲ့ Korean Community ရှိရဲ့လူတွေနဲ့တီးလို့ပူပေါင်းပြီးဆောင်ရွက်တယ်ဘာဖြစ်လို့ဆိုတော့သူတွေကလည်းသူတို့ဘက်မှာလည်း1980ကတီးလို့အဖြစ်ပြက်မှုမျိုးဖြစ်ခဲ့တာဆိုသူတို့မှာစာနာနားလည်သိရှိရဲ့တီးလို့ဒီဗမာလူတွေပေါ့အဲ့တော့သူတို့ကတီးလို့အခု CDM လုပ်နေတဲ့သူတွေကိုဖြူချင်တယ်ဆိုပြီးတီးလို့လက်ဆန်းလာတယ်ပေါ့နော်အခုတီးလို့ဒီဟာဟို CRPH ရဲ့ကိုထိန်လင်းအောင်လည်းလာတယ်အိမေကအကုန်လုံးပေါ့နော်အဲ့မှာပူပေါင်းပြီးဆောင်ရွက်ကြပါတယ်သူတို့ကလည်းဒီလိုအလှငွေလှူပါတယ်စာနာစိတ်ရှိပြီးတော့ဟောဘမာတရားသူတွေအတွက်ဆိုပြီးတော့ကိုရီးယားလူတွေနဲ့ဟိုတပတ်ကပဲဒီလို meeting time က3ချိန်ရှိပြီပေါ့နော်
အဲ့တော့ဘယ်လောက်တိုင်းထားထီရောဆက်ပြီးတော့လှုပ်သွားမှာလဲဒါကယာယီခဏလှုပ်ကြလားနောက်ကိုဆက်ပြီးတော့ဒီလိုမျိုးဒီပံ့ပိုးမှုတွေဆက်လှုပ်သွားဖို့အတွက်လှုပ်ရှားမှုတွေဆက်ရှိနေဦးမလား
အရှိမှာပါတီးတို့ဒီမာတွေမရက်ပါဘူးပြီးွားလို့ရှင်လဲဟိုအလင်းရောင်ရဖို့အတွက်တီးတို့ကဆက်လုပ်သွားမှာပဲအဲလူမှန်နေရာမှန်ပေါ့နော်လမ်းမှန်ပေါ်ရောက်သွားရင်တီးတို့အဖွဲ့နေရာလဲလိုက်ပြီးတော့တီးတို့နဲ့ပူပေါင်းပြီးရှောင်းလမ်းမှာပါအဲပမာပြည်ကလူဝင်နေဟုတ်ကဲ့
ဒီလိုဒီပြပမှာရှိတဲ့လူငယ်တွေဒီလိုစုစည်းပြီးတော့အခုလိုပတ်ပိုးမှုတွေကပြည်တွင်းအတွက်ဘယ်လောက်ထိခွန်အားတွေဖြစ်နိုင်မယ်လို့ရောထင်လဲတကယ်ရောထိရောက်မှုရှိတယ်လို့ရောခံစားရလား
ဟုတ်တီရီရောဟိုဒီကဒီဘက်ကနေပေါ့နော်ဒီဘက်ကနေပဲကြည့်မယ်ဆိုရယ်တီရီကပတ်စံမဲ့ထောက်ပံ့ပေးနိုင်တဲ့အတွက် CDM မျိုးတီရီကထောက်ပံ့ပေးခြင်းနေပေါ့နော်အဲ့တော့ CDM မျိုးကြီးမှတာတီရီကလည်းဒီဟာနိုင်ပါလေအဲ့တော့အားကြောင့်တီရီကလည်းဒီလှုပ်ဆောင်နေတဲ့သူရဲကောင်းတွေ CDM မျိုးအတွက်တီရီကဒီကနေအဲ့ပတ်စံကိုအဓိကပဲထောက်ပံ့ပေးနေပေါ့နော်အဲ့လိုမျို
းဒါကြောင့် CDM ကို
အဖြစ်ပါသူတို့အလုတ်ပြန်သွားလို့မရအောင်လေအဲ့တော့သူတို့အလုတ်မသွားနိုင်အောင်သူတို့လာခြေရနေတဲ့ဟာကိုတီရီကအငဲနဲ့ထောက်ပံ့ပေးသွားမှာအဲ့တော့တီရီနိုင်အောင်နိုင်ရမယ်အဲ့တော့ CDM ကလူတွေကိုဟိုအတင်းထားဖို့တီရီကဒီကနေထောက်ပံ့ပါတယ်
ဆိုတော့ထောက်ပံ့မှုကဒါမြန်မာနိုင်ငံတိုင်းတန်းနဲ့တွေ့လို့ရှိရင်တကယ်ကလိုအပ်ချက်တွေအများကြီးပဲရှိနေပါလေဆိုတော့ကိုကတနိုင်တမိုင်ပဲထောက်ပံ့နိုင်တာဆိုတော့ဒါကထိရောက်တယ်လို့ရထင်လား
ဟုတ်ကဲ့တီးတို့ထောက်ပံ့နေရတော့10နေရ15နေရတော့ရှိပါတယ်အဲ့လိုမျိုးပေါ့နော်ဟိုခွဲပြီးတော့တီးတို့အများထောက်ပံ့ပေးမှာတကယ်လိုရင်လိုအပ်နေရအောင်တီးတို့ထောက်ပံ့ပေးနေပါအဲ့တော့တီးတို့ဒီလူငယ်အဖွဲ့တစ်ဖွဲ့တည်းမဟုတ်ဘူးဒီပမာပြည်ကနေဒီလိုနိုင်ငံခြားကိုရောက်လာတဲ့သူတွေလည်းတခြားအဖွဲ့ရှိရယ်နယူးယောက်လည်းညောက်ကအဖွဲ့ရှိရဲ့အဲ့တော့တီးတို့ထင်တာတီးတို့တစ်ဖက်တစ်နေရာနေရောတီးတို့ထိရောက်တယ်လို့ထင်ပါတယ်ဟုတ်
အဲ့တော့အခုလက်ရှိမြန်မာနိုင်ငံမှာအခုဖြစ်နေတဲ့အခြေအနေတွေဒီလူငယ်တွေအသက်ပေးနေရတယ်အကျဉ်းထောင်နေတဲ့အထိဖန်ဆီးခံရပြီးတော့နှိပ်စက်ခံရတဲ့အခြေအနေတွေလည်းရှိနေတယ်ကိုကိုရန်ကလည်းလူငယ်အမျိုးသမီးတစ်ယောက်လည်းဖြစ်တယ်ဆိုတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီလိုတွေမြင်ရတဲ့အခါမှာဘယ်လိုခံစားရလဲ
ဟုတ်တီရီကဗမာပြည်ကနေအဲ့လို9နှစ်သမီးလေးကထွက်လာပါတော့တီရီဗမာပြည်အကြောင်းကိုအမှန်တမ်းပြောရင်အရန်အကောင်းကောင်းကြီးသိမသိလိုက်ဘူးနေရာကြီးပါလေဒါပေမဲ့တီရီအရန်ချစ်တဲ့စိတ်ကတော့တီရီရဲ့စိတ်ထဲမှာရှိတယ်မြန်မာဆိုပြီးတော့တီရီပါတီခံယူရယ်တီရီကအမေရိကန်စီတီဇန်တယောက်ဒါပေမဲ့တီရီပါတီမြန်မာဆိုပြီးတော့တီရီခံယူရယ်တီရီချစ်လဲချစ်တဲ့မြန်မာပြည်ကိုအဲ့တော့ဟိုတီရီဘေးနေရာရောက်ရအောင်တီရီကကူညီပေးခြင်းနဲ့စိတ်ကတော့တီရီမှာရှိတယ်တီရီအဲ့လိုစိတ်မကောင်းကိုကဒီမှာဆန္ဒပြပြီးတော့ဟိုသူတို့ထောက်ပံ့ပေးနိုင်တာပဲလုပ်ပေးနိုင်တယ်။ဟိုမှာဆိုလို့ရှိရင်လူတွေကပေးကြရဲကို့အရွယ်တီးရီထက်တောင်နေတဲ့တချို့ကောင်မလေးဆိုတီးရီစိတ်မကောင်းဘူးနော်အဲ့လိုမျိုးကြီးရလို့ရှိရင်အဲ့တော့တီးရီကဒီဘက်ကနေပို့ပြီးတော့ကူညီပေးခြင်းပေးပို့ရှိတယ်အဲ့လိုမျိုးငဲတဲ့အဲ့လိုတည်င်းတွေတွေ့တိုင်းပို့ပြီးတော့ကူညီပေးခြင်းပေးရှိသွားပါတယ်ဟုတ်
အဲ့ဆိုဆိုပြောရဲမြန်မာပြည်ကိုချစ်တယ်ကိုကလည်းမြန်မာပြည်မှာမွေးခဲ့တာ ਉਹ ဆိုတော့အဲ့တော့ကိုချစ်တဲ့မြန်မာပြည်ဒီတိုင်းပြည်ကိုရောဘယ်လိုပုံစံနဲ့မြင်ကျင်လဲ
တီးရီအိုးပေါ့နော်ပြန်ပြီးတော့အလင်းပြန်ရကျင်တဲ့လူတွေအခုဆိုလို့ရှိရင်အပြင်မထွက်ရဘူးအဲ့လိုတီဗီမြင်စင်ကျင်တာကတော့ဒီဗမာပြည်နိုင်ငံလူနိုင်ငံသားတွေတီဗီအာနာရှင်စနစ်အောက်မှာတီဗီမနေစေချင်တော့ဘူးဘာဖြစ်လို့လဲဆိုတော့တီဗီအဖေနဲ့အမေကလည်း88တုန်းကကြုံခဲ့ပြီးွားပြီသူတို့အများနဲ့တီဗီကိုသူတို့ပြောပြရဲပုံစံတွေကိုကြားလို့ရှိရင်တီစိတ်မကောင်းအဲ့တော့နောက်လူမျိုးတွေကိုလည်းတီမကြုံသေးချင်ဘူးနောက်အခုဆိုလို့ရှိရင်generation life ပေါ့နော်တီဗီအဲ့လိုမျိုးမကြုံသေးချင်တော့တီဗီသူတို့ဟိုကျမ်းမာရေးအရာရောပညာရေးအရာရောတိုးတက်ချင်တယ်ပေါ့နော်အဲ့ညီမာပြည်ကိုပြီးတော့တီတို့ဒီအမေရိကမှာတီတို့အခုလူငယ်နေရတယ်လို့မျိုးလွတ်လွတ်လပ်လပ် freedom democracy အပြည့်ရတယ်တီတို့ဆိုရင်ဗမာပြည်မှာအဲ့လိုမျိုးမရအောင်တိုးလည်းမတိုးတက်နိုင်ဘူးအဲ့တော့တီကအဲ့ဒါကို Pemaji malay tiru di malu lalai ni ada lo demokrasi yang jenuh tiru pemaji malay freedom lalu lalai ni demokrasi yang jenai. Biar di se anasian seni ama ni tuju ya tiru beroma tiru ni tuju mama hafu. Ego tiru le dah cini le takam karo so tiru next generation ni tuju lama cuma kicchenong yang tuju cemai ha.
Hello, aku di Leon ini ni oh, sih sebari memang ni yang pampu pinam muda bono, sih sebari lalu ame sih seni sih ni le.
Okay, tiru aku dah nanya ye, lanjut aku le tua ramah bono. Ego tiru dikelu nanya ya kawan lu sih le, tiru a berasi tak lalu dia, tiru selalu lu pampu ame, kuni pampu pinam ame dekat dengan ane biar ha.
Hello, aku kuka di pipa ma yang ni dia luye muda muda yang ni ni bono, aku solusi nama mana ni ma pinam umiuzong jaga ni biar ber aku. Anak tadi ni nak lila ni barang pelarai cinti, tak kekai ni mewu jangan pinai mewu jangan ni biroma kekai ni, ada ane ramah mubeh ni, yangkan lusha ni jalan di sana sih jasong ni lusha muka bau ni jalan lunyai rio, ku ni ni di pipa lunyai dia ni ni belunya api sekarang biasa malay. Jauh
pipa yang ni bener, tapi di aku kira ni. ลุงเอรีนายนี่จะลูกสาวของยานีอะไรดูดีมันไม่บ้าอู้ตู้ตีรู้ยานลีจ้าไว้ตีรู้ยานที่จะการนี้ทักแค่เนี้ยตีรู้พาลูกเราดีอันนี้ตั้งโบกุนีเดิมมาบ้าตีรู้ที่จะเจ้าเจ้านายเจ้าลูกยานตีรู้มาเจ้านายมาบ่ตีรู้ทักแบบไม่เจ้านายตู้รู้บ่เนาะทักแค่เนี้ยตู้รู้พาลูกเราที่จะการนี้มันไม่บ้าอู้ตู้ตีรู้เจ้าเจ้านายตัวไม่เอว่าบ้านเนี้ยนู้ตู้ที่จะการนี้ชินีเป็นแม่เลยตีรู้ว่าเลยที่จะการนี้ตัวไม่เอว่าอู้ไอ้ก็อาเมชอ ရှိပါတယ်။ဒီလင်းကြည့်ပါပေါ့နော်။နှစ်ဖက်ပေါင်းပြီးရောတွဲဖက်ပြီးလုံးသွားမယ်ဆိုလို့ရှင်ဒီစစ်အာဏာရှင်စနစ်ကိုကြောင်ရှုံးမယ်လို့ဒီအကြီးအဝယုံကြည်ပါတယ်
။ဟုတ်ကဲ့ပါမသိဝေလွင်ကျေးဇူးများတင်ပါတယ်။အခုလိုအချိန်ပေးပြီးတော့ထိစားပြီးတဲ့အတွက
်ဟုတ်ကဲ့ကျေးဇူးပ
ါ။မက်ကင်ဒီချူရဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါ။ဆက်လက်ပြီးတော့တူတာဆုံလွင်အမေရိကန်တခွင်အစီအစဉ်ကိုကြားကြမှာပါ။အမေရိကန်ပြည်တော်စုမှာအေရှန်အမေရိကန်နယ်ဝါရီပေါ်မှာတိုက်ခိုက်မှုတွေမြင့်မားလာပြီးတော့ဒီလိုအခြေအနေတွေဟာနိုင်ငံတကာကကြောင်းလာတက်သူတွေပေါ်မှာလည်းရက်ခတ်မှုတွေရှိနေပါတယ်။ဒါကြောင့်အခုခါမှာဒီလိုရာဇဝတ်မှုကျူးလွန်သူတွေဘေးကနေပြီးတော့အထူးကာကွယ်ဖို့အတွက်ကွန်ဂရက်လွှတ်တော်ကဥပဒေပြဋ္ဌာန်းလိုက်ပါတယ်။ဒီအကြောင်းကိုအောင်ကတင်ဆက်ပေးတာပါတယ်။
COVID-19 ကာယရောဂါစတင်ဖြစ်ပွားခြင်းကဆလုပ်တရုတ်နဲ့အာရှသားတွေအပေါ်အမုန်းတရားအဆွဲပြုကျူးလွန်တဲ့ရာဇဝတ်မှုဟာနိုင်ငံတော်ဝန်150ရာခိုင်နှုန်းအထိမြင့်တက်လာပါရယ်2020မတ်လကဆလုပ်အာရှသားတွေအပေါ်အမုန်းတရားအခြေခံကျူးလွန်စော်ကားတဲ့အဖြစ်ပျက်တွေနဲ့ပတ်သက်ပြီးတိုင်တန်းသတင်းပေးမှုပေါင်း6000ကျော်ရှိတယ်လို့ Asian American နဲ့ Pacific ကျွန်းစုမျိုးနွယ်တွေအပေါ်ကျူးလွန်မှုတွေနဲ့ပတ်သက်ပြီးတော့စောင့်ကြည့်လေ့လာတဲ့ Stop AAPI Hate အဖွဲ့ကဆိုပါရယ်အဲ့ဒီလိုအမုန်းတရားဆွဲပြစ်မှတ်ထားတိုက်ခိုက်ခံရသူတွေထဲမှာအမေရိကန်ပြည်အစုမှာကြောင်းလာတက်ကြတဲ့နိုင်ငံတကာကျောင်းသားတွေလည်းပါဝင်ပြီးဒီကျောင်းသားကျောင်းသူအများစုဟာအသွေးအယောင်ဆုံးရှိသူတွေဖြစ်ပါတယ်။ John Fake ဟာအမေရိကကို2015ခုနှစ်မှာရောက်လာပြီးတော့နယူးယောက်မြို့ကိုလံဘီယာတက္ကသိုလ်မှာတက်နေတာပါ
။ America offers the best universities, the most renowned ones.
အမေရိကမှာအကောင်းတကအကောင်းဆုံးတက္ကသိုလ်တွေရှိတာကြောင့်အမေရိကကိုသွားပြီးကျောင်းတက်မယ်ဆိုရင်ကိုရီးယားမှာမရနိုင်တဲ့အခွင့်အလမ်းကောင်းတွေကိုရမှာပါ
။လူငယ်တဲ့နှစ်တုန်းကတော့သူဟာယထာစီနေတော့အမျိုးသမီးတစ်ယောက်ကသူ့ကိုစော်ကားပြောဆိုတာကြုံရတယ်လို့ပြောပါတယ
်။ I tried to not say anything, just look down, just mind my own business.
ကျောင်းစာကိုစိတ်ထဲနှစ်ထားပြီးဘာမှပြဿနာမဖြစ်အောင်ကြိုးစားနေပေမဲ့အခြေအနေကပိုဆိုးလာပါတယ်။ဗဇက်ကနေပြောနေတာတွေမဟုတ်တော့ပဲကိုထီးလက်ရောက်လုံးမဲ့အနေထားဖြစ်လာတာကြောင့်နောက်ဘူရာဆိုင်တဲ့အချိန်မှာယထာဘော်ကဆင်းနေခဲ့လိုက်ပါတယ
်။မလာရုံကဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာပြစ်ခတ်မှုတစ်ခုဖြစ်ပွားခဲ့ပြီးအေရှန်အမျိုးသမီး6ဦးအပါအဝင်8ဦးသေဆုံးခဲ့ပါတယ်။ဒါဟာလူမျိုးရေးမုန်တိမှုအဆွေးနဲ့ကျူးလွန်တာမဟုတ်ဘူးလို့ပြစ်ခတ်သူကပြောပေမဲ့အမေရိကမှာရှိတဲ့အာရှနိုဘားတွေအကြားထိတ်လန့်စရာဖြစ်ခဲ့တာပါ။ဒီဇိုင်းပညာလေ့လာနေတဲ့ဂျက်စီကာဟာတရုတ်လူမျိုးတောင်အာဖရိကနိုင်ငံသူဖြစ်ပြီးတော့အခုလိုအခြေအနေတွေကြောင့်သူဟာအမြဲတရထားနေထိုင်တယ်လို့ပြောပါတယ်
။ I need to feel really safe to you.
နယူးယောက်မှာနေရတာဘာအန္တရာယ်မှမရှိနိုင်ဘူးလို့ထင်ခဲ့ပေမဲ့2020လောက်ကစပြီးပြောင်းလာပါတယ်။ပထမဆုံးကြုံရတာကလမ်းပေါ်မှာပါ။အဲဒါကြောင့်မှောင်တဲ့အချိန်အပြင်ထွက်ဖို့ကိုရှောင်ခဲ့ပါတယ်။ကိုယ်ပုံကလည်းအာရှသားပုံပေါက်နေတာကြောင့်အမြဲတမ်းထားနေရပါတယ်။
ဒီကျောင်းသားကျောင်းသူတွေကတော့လူမျိုးစုံရှိကြတဲ့စာသင်ကျောင်းအဝန်းဝိုင်းမှာ နေထိုင်ရတာပိုအဆင်ပြေတယ်လို့ပြောပါတယ်။ရင်ကျိမှုပေါင်းစုံနဲ့ထိတွေ့ဆက်ဆံရတာဟာလေအကောင်းဆုံးသင်ခန်းစာတစ်ခုပဲလို့ဆိုပါတယ်။နယူးယောက်တက်သူကကျောင်းသားအန်ဒီမာဟိုက
It's been an amazing journey, especially when I look back.
ရင်းနှောင်းတော့တော်လေးနေချင်းစွဲပါရင်ကျမှုပေါင်းစုံလာဆောင်ကြတဲ့နေရာဖြစ်မြင်တွေ့ရပါတယ်။တခြားနိုင်ငံပေါင်းစုံကလာကြတဲ့သင်ငယ်ချင်းတွေသူတို့ရင်ကျမှုသူတို့တွေ့ကြုံတွေကိုသိခွင့်ရတာကြောင့်ကဘာကြီးအကြောင်းပို့ပြီးတော့နားလည်လာပါတယ်။ကဘာကြီးကိုအဲ့လိုလေ့လာဝင်ရတဲ့အတွက်အဲ့ဒီအလေးအထားကိုတန်ဖိုးထားပါတယ
်။ယူအောင်မာရင်မဟုတ်ပဲတခြားမျိုးတွေမှလည်းဖြစ်ပွားနေတဲ့ဒီလိုအခြေအနေတွေကြောင့်အာရှຫນွေဘွားအသွင်ပြင်ရှိသူတွေအဖို့အနေထိုင်ကျက်တဲလာတယ်လို့ခန်းစားနေရကြောင်းလဲသူတို့ကပြောပါတယ်ကိုလံဘီယာတက်သူចောင်းသားအာချစ်ချောဒရီက
You guys saw go back to your country while you're in the US and
မင်းတို့ဟာလကားကောင်းတွေပဲမင်းတို့တိုင်းပြည်ပြန်သွားပါဘာကြောင့်အမေရိကန်မှာနေနေတာလဲရှာရှာပါပါအဲ့လိုတစ်ကြိမ်အပြောခံရဘူးပါတယ်အဲ့ဒီလိုပြောတာကြောင့်ဘာမှမစိုးရိမ်ပေမဲ့အပြောခံရတာတော့မကောင်းပါဘူး
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုတားဆီးဖို့အင်ပြင်မထွက်ကြတာကြောင့်2020ခုနှစ်အတွင်းအမုန်းတရားစွဲတိုက်ခိုက်မှုတွေဟာခုနှစ်ရာခိုင်နှုန်းရော့ကျသွားပေမဲ့အမေရိကန်မျိုးကြီး16မျိုးမှာအာရှຫນွေဘွားတွေအပေါ်ပြင်းထန်ထားတိုက်ခိုက်မှုတွေကတော့150ရာခိုင်နှုန်းနီးပါးအထိမြင့်မားလာကြောင်းရဲတပ်ဖွဲ့ကထုတ်ပြန်တဲ့အချက်အလက်တွေအရသိရပါတယ်ခင်ဗျာအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကအာရှအမေရိကန်နဲ့ပစိဖိတ်ကျွန်းစုနယ်ပယ်တွေပေါ်အမုန်းတရားအခြေပြုတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့အထူးကာကွယ်ပေးမယ့်ဥပဒေကြမ်းကိုဗိုလ်တော်ဦးနေကလက်မှတ်ရေးထိုးလိုက်ပါတယ်။ဒီဥပဒေကြမ်းကိုသမ္မတဂျိုးဘိုင်ဒန်ကအတည်ပြုလက်မှတ်ရေးထိုးခဲ့ပါတယ်။အောက်လွှတ်တော်မှာဥပဒေကြမ်းအတည်ပြုဖို့မဲခွဲရမှာ364မဲ62မဲနဲ့အနိုင်ရခဲ့တာပါ။
Nearly 6,600 incidences of anti-.
လူငယ်တဲ့နှစ်အတွင်းအမေရိကန်ပြည်နယ်50လုံးမှာအာရှအမေရိကန်ပစိဖိတ်ကျွန်းစုနယ်ပွား6,600နီးပါးတိုက်ခိုက်ခံရကြောင်းတိုင်ကြားမှုတွေရှိခဲ့ပါတယ်။သူတို့ပိုင်စီးပွားရေးလုပ်ငန်းတွေဖျက်ဆီးခံရသလိုလူကြီးသူမတွေပါရန်စထိုးနှက်ခံရတာကြောင့်မိသားစုတွေဟာစိုးရိမ်ထိတ်လန့်နေကြပါတယ်။ဒီကတ်ယောဂါဟာနိုင်ငံရဲ့ယက်တီချက်အပေါ်စိန်ခေါ်မှုတစ်ခုဖြစ်ပါတယ်။ဒါကြောင့် Congress လွှတ်တော်အနေနဲ့အ мян ဆုံးနဲ့အထူးအောက်ဆုံးဆောင်ရွက်ခဲ့တာပါလို့ All Lord Dr. Nancy Pelosi ကပြောသွားတာပါဒီဥပဒေကြမ်းကို April လအတွင်းအထက်လွှတ်တော်မှာမဲခွဲရမှာလဲ64မဲတမဲနဲ့အနိုင်ရခဲ့တာပါ
We will pursue those who
ဆက်ဆက်ကျင်ပြီးတော့တည်ထောင်စွဲနဲ့ကျူးလွန်သူတွေကိုဥရေကြောင်းအရာအပြည့်အဝအရေးယူသွားပါမယ်။အဲဒီသူတွေကိုရှာဖွေပြီးတော့အရေးယူပါမယ်။သက်ဆိုင်ရာဝန်ထမ်းတွေကလည်းအာရှအမေရိကန်နေနဲ့ဒီသက်ဆိုင်တဲ့ကိစ္စတွေကိုအထူးအလေးထားကင်တွယ်သွားပါလိမ့်မယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင် Chuck Schumer ကပြောသွားတာပါ။ဒါအပြင်ဒီဥရေကြမ်းဟာဒေသခံရဲဌာနအနေနဲ့စုံစမ်းစစ်ဆေးမှုတွေဆောင်ရွက်ရမှာပိုထိရောက်အောင်အကူအညီပေးသွားမှာဖြစ်ပြီးတော့တိုင်ကြားမှုတွေနဲ့ပတ်သက်ပြီးတော့လူမျိုးစွဲဆန္ဒစွဲအရာလစ်လျူရှုခံရတဲ့အဖြစ်အပျက်မျိုးတွေနောက်ထပ်မရှိအောင်အထောက်အကူပြုပေးသွားမှာဖြစ်ပါတယ်ခင်ဗျာလုံငယ်တဲ့နှစ်အတွင်းအမေရိကန်ပြည်အောင်စုမှာကလီမူဖွားမှုနှုန်းအကြီးအကျယ်ကျဆင်းသွားကြောင်းအမေရိကန်ယောဂါကာကွယ်တားဆီးရေးနဲ့ထိန်းချုပ်ရေးဌာန CDC ရဲ့စီးရင်ကိန်းဂဏန်းတွေအရသိရပါတယ်။ CDC ရဲ့ကျန်းမာရေးဆိုင်ရာစစ်တမ်းပြုစုသူ Brady Hamilton ကအခုလိုပြောပါတယ်
။ But between 2019 and 2020
2019နဲ့2020ကြားကလီမူဖွားမှုနှုန်းရောကိုဝင်ဆောင်မိခင်ရေအတွက်ပါ400ခန့်ကျဆင်းသွားတာကတော်တော်လေးများတယ်လို့ဆိုရမှာပါ။
ဒါဟာ COVID-19 ကာယရောဂါကြောင့်ဆိုပေမဲ့လည်းဒီလိုစီးပွားရေးမကောင်းတဲ့အချိန်မှာလုပ်ငန်းရှင်တွေကပေးတဲ့ကျန်းမာရေးအာမခံကလည်းအချိန်မီဆုံးရှုံးနေတာကြောင့်ပါကလေးမှုဖောက်မှုဈေးရိတ်နဲ့ဆောင်းရှောက်ရတဲ့ဈေးရိတ်ဟာများလွန်းလာကြောင်းအထူးသဖြင့်အခုလို COVID ကာယရောဂါကာလမှာကလေးလိုချင်ပေမဲ့လည်းမိဘတွေအနေနဲ့အထူးစဉ်းစားနေရတယ်လို့ဆိုပါရယ်မိခင်လောင်းဆောင်းရှောက်ရေးသူနာပြုလည်းဖြစ်မိခင်တူလည်းဖြစ်တဲ့ Dietrich Miller က
The main questions that we hear from patients is,What am I going to be?
မိဘတွေအဓိကမေးတဲ့မေးခွန်းကအထရဆောင်းကြီးအပါအဝင်ကလေးမွေးပြီးရင်ဒီမိဖွားစိတ်ဘယ်လောက်ပေးရမလဲဆိုတာပါပြီးတော့တခြားစိတ်တွေအတွက်လည်းအားလုံးဘယ်လောက်ကုန်ကြမလဲဆိုတာလည်းသူတို့ကသိကျင်ကြပါတယ်ကျွန်မဆိုရင်လွန်ခဲ့တဲ့နှစ်မတ်လတုန်းကသမီးလေးတယောက်မွေးထားတာအခုဆိုရင်14လရှိနေပါပြီကုန်ကြစိတ်ကတော့များပါတယ်စေယုံကြီးတွေမှာဆိုရင်စောင့်ရှောက်မှုကောင်းကောင်းပို့ရနိုင်ပေမဲ့3000နဲ့4000ကြားကုန်ကြနိုင်တဲ့အပေါ်မှာစိုးရင်ခဲ့ပါတယ်
ကလေးမျိုးပွားစီအများလုံးနာကြောင့်ဆိုပေမဲ့လည်းအစိုးရကကျန်းမာရေးဈေးအကုန်ချခံပေးတဲ့ဖွံ့ဖြိုးပြီးတိုင်းပြည်တွေမှာပါအခုလိုအခြေအနေမျိုးတွေ့နေရတာပါ Wesley College ကစီးပွားရေးပါမော့ခ Philip Levine က
There's something systematic about the development of modern economy
ဖြစ်တဲ့စီးပွားရေးဖွံ့ဖြိုးတိုးတက်လာတဲ့အနေအထားအောက်မှာကိုဝင်ဆောင်ဖို့ဆိုတာနဲ့ပတ်သက်ပြီးအမြင်လဲပြောင်းလဲလာပါတယ်မျိုးသမီးတွေဟာအလို့အပေါ်ပိုးအာယုံစိုက်လာတာကြောင့်မိသားစုမှာကလေးများများရှိဖို့ဆိုတာမလွယ်တော့ပါဘူးဖွံ့ဖြိုးပြီးနိုင်ငံတွေမှာတော့ဒီလိုတွေ့တွေ့လာရတာဟာဒီအချက်ကြောင့်ဖြစ်မယ်လို့ထင်ပါတယ်
။ကလေးမွေးဖွားမှုနှုန်းပြောင်းလဲမှုဟာကာလကြာရှည်ကလေးကရှိရတာပါ။စစ်ပွဲပြီး1950ကာလအတွင်းအ မေရိကန်မှာကလေးမျိုးပွားမှုနှုန်းများခဲ့ပြီးတော့နိုင်ငံရေးစီးပွားရေးနဲ့ယဉ်ကျေးမှုတွေဟာလည်းဒီပေါ်ရိုက်ခတ်မှုရှိပါတယ်။အခုအမေရိကရင်ဆိုင်နေရတဲ့ကလေးမျိုးပွားမှုနှုန်းကျဆင်းလာတဲ့ပြဿနာဟာလည်းရေရှည်မှာဆက်ကြုံတွေ့နိုင်ကြောင်းပညာရှင်တွေကသုံးသပ်ထားပါတယ်ခင်ဗျာ။
ကိုအောင်တင်ဆက်ပေးခဲ့တာပါအခုတော့ဒေါက်ခွေမျိုးသက်စီစဉ်တဲ့သိပ္ပံနဲ့နှီးပညာအစီအစဉ်ကိုနားဆင်ရပါပါစစ်ပွဲတွေနဲ့စစ်မြေပြင်ဆန္ဒပြပွဲတွေနဲ့စစ်မြေပြင်အခြေအနေတွေကိုထောက်လှမ်းဖို့အတွက်မောင်းသူမဲ့ drone လေးရင်တွေကိုမြန်မာစစ်တပ်ကအသုံးပြုနေတဲ့အကြောင်း IT ပညာရှင် Stanley Zia ကိုဆက်သွယ်မေးမြန်းထားပါတယ်
ဒီဘက်တော့မြန်မာနိုင်ငံမှာတွေ့နေရတဲ့ထောက်လှမ်းရေးစောင့်ကြည့်ရေးနဲ့ကျင်းထောက်ရေးတွေမှာသုံးတဲ့ ISR အမျိုးသား drone ရင်တွေနဲ့ဒီ drone တွေနဲ့ထောက်လှမ်းမှုကိုဘယ်လိုရှောင်ရှားနိုင်လဲဆိုတာတွေကို American ID နည်းပညာရှင်တဦးဖြစ်တဲ့ Paul Stanley ဇေယျကိုမင်းနဲ့တင်ပြပေးပါမယ်။အကြသေးခင်ကမန္တလေးမြို့ပေါ်တဝိုက်မှာတွေ့နေရတဲ့ drone ရင်တွေဟာမြေပြင်ကဆန္ဒပြလှုပ်ရှားသူတွေရဲ့အနေအထားကိုသိဖို့သုံးတာဖြစ်နိုင်ကြောင်း Asia Times ကိုကိုးကားပြီး ANI သတင်းမှာဖော်ပြထားသလိုမြန်မာစစ်တပ်သုံးနေတဲ့ drone တွေဟာထောက်လန်းရေးသုံးတရုတ်လို CH3A တွေဖြစ်ကြောင်း Britain အခြေစိုက် James International Defense Review နဲ့ Washington အခြေစိုက် CSIS မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးအဖွဲ့တို့ကအတည်ပြုထားပါတယ
်မိတ်ထီလာမှာရှိတဲ့ Shandel Leaders ကတရုတ်လုတ်တဲ့ CH3 အမျိုးသား drone တွေကိုဟိုတွေ့ရတယ်ဆိုပြီးတော့ဓာတ်ပုံနဲ့တကွာ CSIS နဲ့သူတို့က satellite ပုံနေတဲ့သူကပြထားပါတယ်ဒီ drone တွေဘယ်နေရာတွေမှာအဓိကတုံနေပြောပြပေးပ
ါဟုတ်ကဲ့အခုသူတို့လက်ရှိတရုတ်လုတ် drone ဘယ်လိုနေရာတွေမှာတုံလဲဆိုတော့အခုကျွန်တော်တို့ဒီနိုင်ငံတွေမှာဖြစ်ပျက်နေတဲ့ debate တွေနောက်ပြီးတော့တိုင်းရင်းသားအဖွဲ့တွေအတွက်ကိုသူတို့စုံစမ်းထောက်လှမ်းတဲ့နေရာမှာထောက်လန်းတဲ့နေရာမှာအသုံးပြုလို့ရတာပေါ့နော
်အဓိကဒီ drone တွေကိုထောက်လန်းတဲ့နေရာမှာအဓိကသုံးနေတာပေါ့နော
်ဟုတ်ကဲ့သူတို့ထောက်လန်းတဲ့နေရာမှာပဲအဓိကသုံးတယ်တရုတ်ထုတ်ကထုတ်တဲ့ CH3 drone အမျိုးသားအခုဗမာပြည်ကလက်ရှိရယူထားတာကတော့ဟို surveillance drone ပေါ့နော်ထောက်လန်းရေး drone လို့ပဲအဲ့ဒါတော့ဒေါ်လာ4တန်းလောက်ရှိပါတယ်တစ်စီးကို3တန်းနဲ့4တန်းလောက်ရှိပါတယ်အခု surveillance drone မဟုတ်ပဲねတခြားမဆိုင်တက်ပြီးတော့ပြစ်လို့ရ drone တွေကိုလည်းသူတို့ရယူကောင်းရယူပြီးတော့သူတို့အသုံးပြုနိုင်ပါတယ်ဒါကတော့စစ်တပ်ကဆိုတော့ကျွန်တော်တို့ဘယ်လို့မှသူတို့ခံမလို့မရဘူးဒါပေမဲ့တရုတ်နဲ့သူတို့နဲ့ကအခုအဆင်ပြေနေတော့သူတို့မှလည်းရှိကောင်းရှိဖို့ခံမရတယ်ပေါ့နော
်ဒီ drone တွေကိုနော်ထောက်လန်းတဲ့နေရာမှာတုံးနေဆိုတော့အခုဆိုရင်ဆန္ဒပြတဲ့လူငယ်လေးတွေထွက်ပြေးနေတာတွေရှိတယ်ဒေကောင်းဆောင်တွေပုံအောင်နေတာတွေရှိတယ်သူတို့တွေဒီ drone တွေရဲ့ထောက်နှမ်းမဲ့ဟိုရှောင်းနိုင်တိမ့်နိုင်လို့များရပါလား
ဟုတ်ကဲ့ရပါတယ် surveillance drone တွေကိုရှောင်းမယ်ဆိုရင်သူတို့ကဒီ thermal imaging လို့ခေါ်တဲ့ဒီအပူလိုင်းကိုရှာပြီးတော့သူက scan လုပ်တာပေါ့နော် image လုပ်ပြီးတော့လူတွေထွက်ပြေးတဲ့နေရာကိုရှာတော့အဲ့တော့ပြောမယ်ဆိုရင်တော့ကျွန်တော်တို့ခန္ဓာကိုယ်တွေကနေအပူငွေ့တွေထွက်တယ်အပူငွေ့တွေထွက်တာကိုကျွန်တော်တို့ကာကွယ်ပြီးတော့လို့ခြုံလို့ရတဲ့ပစ္စည်းတွေဥမာအားဖြင့်ကျွန်တော် emergency blanket လို့ခေါ်တယ်ကျွန်တော် UN ကထုတ်တဲ့ mylar blanket လို့ခေါ်တယ်အဲ့ဒါမျိုးလေးတွေခြုံပြီးတွားမယ်ဆိုရင်ဟိုတချို့ဆောင်းနေပါလဲပါပါတယ်ကျွန်တော် 100% cotton မှာဒီ thermal heat protection ပါတဲ့ဆောင်းနေရှိပါတယ်ဘယ်လိုကောင်းလဲဆိုတော့အလွယ်တကူနဲ့ဒီကျွန်တော်တို့ဈေးတွေပါရင်ဝယ်လို့ရပါတယ်အဲ့ဒါမျိုးတွေခြုံပြီးတော့ကာထားလို့ရပါတယ်အဓိကတော့ဟိုကြီးတဲ့အခါမှာပေါ့နော်ဟိုခန္ဓာကိုယ်ကနေဟိုဟိကအရန်ထုတ်ပြီးတယ်အပူကအရန်ထုတ်ပြီးတယ်ဆိုတော့သူကအပူငွေ့မြင်များထွက်လေသူတို့ drone တွေကနေပို့ပြီးတော့ရှာနိုင်နေပြီပဲအဲ့တော့တမန်လူတယောက်ထိုင်နေတဲ့လူတယောက်နဲ့မတူဘူးပေါ့နော်အဲ့လိုပြေးသွားပြီးတော့ပြေးနေတဲ့နေရာမှာဆိုရင်ကျွန်တော်တို့ရဲ့လူခန္ဓာကိုယ်တွေပဲတတ္တဝါပဲပြေခန္ဓာကိုယ်တွေကအပူငွေ့ပို့မြင်များထွက်တယ်အဲ့တော့အဲ့ဒီဟာအဲ့လိုအပူငွေ့မထွက်အောင်လို့ကာကွယ်ပေးနိုင်တဲ့ပစ္စည်းမျိုးစားတွေသုံးပြီးတော့ကာကွယ်ပြီးတော့ဝတ်လို့ရပါတယ်နော်ဟိုကျွန်တော်သားမဲ့ protection jacket တွေပါလေရှိပါလေမကမဟိုဈေးပေါ်ပေါ်နဲ့ရယူလို့ရပါလေအဲ့လိုဟာမျိုးတွေပေါ့နော်အဲ့အဓိကအလွယ်တကူဆိုရင်တော့မြန်မာပြည်အတွက်ဆိုရင်တော့ကျွန်တော်ပြောရရင်တော့သားမဲ့ protection ပါတဲ့ဆောင်းတွေတစ်ထပ်သုံးဖို့နှစ်ထပ်ချုံပြီးတော့တွားရကောင်းတယ်နောက်ပြီးတော့အဲ့လိုမျိုး drone တွေလာနေပြေးနေမဲ့စာ လို့မှန်နေပါရဲ့ရှိတဲ့နေရာကနေကွဲနေတာကောင်းတယ်
။ဘာကြောင့်မှန်နေရှိတဲ့နေရာကနေကွဲနေတာ
။မှန်ဆိုရင် तू ကဟိတ်က तू ကအပြင်ကိုမထွက်ဘူးပေါ့နော်။ဟိတ်ကအပြင်ကိုမထွက်ဘူး။ဒါပေမဲ့မှန်ကိုတော့လက်နဲ့သွားကင်လို့မရဘူး။မှန်ကိုလက်နဲ့သွားကင်လိုက်ရင်တော့အဲ့မှန်မှာကိုလှူရဲ့ဟိတ်ကကြံခဲ့တယ်။တဖြည်းဖြည်းနဲ့ဟိုရောက်လာ။ကျွန်တော်ဒီသားမစကန်နာနဲ့ကြည့်ရင်သေသေးချာချာမြင်တွေ့နိုင်ပါလား။အဲ့ကာကွယ်တဲ့ပစ္စည်းတွေကတော့မိုင်လာဘလန်ကက်လို့ခေါ်တဲ့ UN ကနိုင်ငံတကာမှာအလိုလူပေးနေတဲ့ဒီတာမဘလန်ကက်တွေသုံးလို့ရတယ်အဲ့ဒါတိတိလေးပဲပေါ့ပေါ့လေးပဲဒေါ်လာတော့မပေးရပါဘူးအဲ့အဲ့ဒါမျိုးလေးတွေဝယ်ပြီးတော့သုံးပြီးတော့ကာကွယ်ထားလို့ရတယ်မဟုတ်ရင်နှစ်ခုသုံးခုလောက်ဝယ်ထားပြီးတော့ကာကွယ်ပြီးတော့ပြေးလို့လွှာလို့ရတယ်ဒါပေမဲ့မပြေးတာလည်းကောင်းတာပေါ့နော်အဲ့လို drone တွေပါလာတဲ့အချိန်မှာငြိမ်ပြီးတော့ကိုကာကွယ်ရမယ့်ပစ္စည်းတွေကာကွယ်ပြီးတော့ရနေတာကောင်းတယ်ပေါ့နော်အကယ်၍ပြေးမယ်ဆိုရင်တော့မှအုပ်စုတစ်စုလည်းမပြေးဘဲနဲ့ခွဲပြေးတာကောင်းဆုံးပဲ။ဘာလို့လဲခွဲပြေးတော့သူတို့ဟိုရှာရတာခက်တာပေါ့နော်။ drone တွေမဟုတ်ဘူးပေါ့ကျွန်တော်ဒီဟို computer guided missile ပါတဲ့ drone တွေကိုလည်းအဲ့လိုမျိုးပြေးတာအကောင်းဆုံးပါပဲ။ဒါကတော့ဒီအခြေခံဟိုကာကွယ်တဲ့နည်းလေးပေါ့နော်
။ဟုတ်ကဲ့။နောက်လူရဲ့ကိုယ်ထဲကနေပြီးတော့ electromagnetic field တွေထွက်ပါတယ်။ဆိုတော့ဒီဥစ္စာကိုရောဒီ drone နေရာနေပြီးတော့သူတို့ဖမ်းလို့ရပါလား
ရပါတယ်အဲ့ဒီဟာတွေကိုကာဝယ်ဖို့အတွက်ခုနပြောတဲ့ PCI အမျိုးအစားတွေတုံးရမယ် electromagnetic thermal protection ဖြစ်တဲ့ဆောင်းတွေရှိတယ် mylar blanket လိုဟာမျိုး emergency blanket လိုဟာမျိုးတွေရှိတယ်အဲ့ဒါတွေကိုတုံးလို့ရပါတယ်နောက်တချို့အလွယ်တကူပြောရင်တော့ခီးတွေပါရင်ပါရင်လဲအဲ့ဒီခီးအမကာတာအဲ့လိုမျိုးကာလို့ရတဲ့ဟာတွေပဲရှိပါတယ်အမှန်တကယ်တော့အဲ့ဒီအသားဘယ်လိုကောင်းလဲဆိုနိုင်လွန်လဲခက်စစ်စင်ပဲ diamond point လေးလိုမျိုးဟာမျိုးပေါ့နော်သူကခက်ပြော့ပြော့လေးပဲဟိုကျွတ်ကျွတ်အိတ်လိုအသားတော့အဲ့လိုမျိုးအဲ့ဒါလေးတွေရှိပါအဲ့ဒါတွေကတော်တော်ကာကွယ်ပါတယ်တော်တော်များများတုံးနေကြပါ
မြန်မာနိုင်ငံမှာက drone ကိုတိတ်မရင်ပါကြသေးဘူးအဲ့တော့ drone ပြန်လဲမပြန်ဘူးအဲ့ဒါတွေရောကိုကနေပြီးတော့မြေပြင်ကနေပြီးတော့ဒီ drone လာနေရဲမလာနေဘူးဆိုတော့ဘယ်လိုလုပ်သိနိုင်မလဲ
drone ကိုပိုင်းရင်တော့ drone scanner တွေနဲ့ radio frequency scanner တွေနဲ့ပေါ့နော်သုံးမှရပါတယ်အခု CH drone လိုမျိုးကတော့သူတို့ကမီတာ1000အထက်မှပြန်တော့ drone တန်းလုံးနဲ့တော့ဖမ်းလို့မရဘူးနော
်ကို Stanley ဇေယျရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်သက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်တင်ဆောင်ကြအောင်နော
်။တော်ခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ခဲ့ရတာပါ။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုတော်ခင်မျိုးသက်ကပဲပြောပြပေးပါဦးခင်ဗျာ
။အာဏာသိမ်းထားတဲ့စစ်တပ်ရဲ့လုံခြုံရေးတပ်တွေကချင်းပြည်နယ်မင်းတပ်မြို့မှာအရတားပြည်သူတွေကိုတိုက်ခိုက်နေတာကြောင့်လူသားချင်းစာနာမှုဆိုင်ရာဒေသရင်းအခြေအနေဟာစိုးရိမ်ရတဲ့အနေအထားကိုရောက်နေပြီလို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ရဲ့ပြောခွင့်ရစတက်ဖန်ဒူဂျရစ်ကပြောကြားလိုက်ပါတယ်။တိုက်ပွဲတွေပြင်းထန်နေချိန်မှာအရတားအများအပြားကိုဘေးလွတ်ရာထွက်သွားကမပြုတ်ခဲ့သလိုဒေသခံအရတားတွေကိုစစ်တပ်ကလူသားဒိုင်းတပွဲအုံချတာနဲ့အမျိုးသမီးနဲ့မင်းကလေးငယ်တွေကိုလိမ်မန်းဆိုင်ရာစော်ကားမှုတွေရှိနေတဲ့ဆိုတဲ့သတင်းတွေရတဲ့အတွက်ဌာနကုလသမဂ္ဂအဖွဲ့ကစိတ်ပူနေကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ဖြိုခွင်းမှုကြောင့်လူပေါင်း900ကျော်သေဆုံးနေရကြောင်းပြောကြားချက်ဟာချက်ကားပြောရတာဖြစ်ပြီးတကယ်တမ်းကထက်ဝက်လောက်ပဲရှိကြောင်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်က Phoenix ရုပ်သံမေးမြန်းခန်းမှာပြောကြားလိုက်ပါတယ်။NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုစစ်ကောင်စီက2020ရွေးကောက်ပွဲမဲမသမမှုရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့ဖျက်သိမ်းပစ်နှံခြင်းရှိနေတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးဒါဟာစစ်ကောင်ဆောင်တွေမြန်မာနိုင်ငံကိုနှစ်ရှည်လမြောက်အုပ်ချုပ်နိုင်ဖို့အတွက်လုပ်နေတာဖြစ်ကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရအဖွဲ့ပြောခွင့်ရဒေါက်တာဆာဆာကပြောကြားလိုက်ပါတယ
်ဒီဂရမနဲ့စီစဉ်ထုတ်လုပ်ရမှာတော့ဒေါက်ကင်မျိုးသက်ဖြစ်ပြီးတော့တမန်ဆိုင်ရာအင်ဂျင်နီယာကတော့ Franklin စစ်ဒရစ်ဖြစ်ပါတယ်ဒီကနေ့မနက်စီစဉ်တွေကိုမနက်6နာရီကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုအားပေးနားဆင်အတွက်ကျေးဇူးတင်ပါတယ်ကျွန်တော်အောင်မြတ်သူပါဒီကနေ့မနက်စီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းနိုမီတာ32 40 48တို့ကနေတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကအခုထုတ်လွှင့်ပေးနေတဲ့စီစဉ်ကို bami.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်ထုတ်လင်းနေတဲ့ပြိုင်နဲ့တမှာပဲဖမ်းယူနားဆင်နိုင်ပါတယ်။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးရန်ရဲ့ကင်းဝေးတဲ့နေ့ဖြစ်ကြပါစေ။ VOA ကိုအားပေးနားဆင်ရတဲ့ကျေးဇူးတင်ပါတယ်ကျွန်တော်အောင်မြတ်သူပါ